Welcome to the Voice of America in Burmese.
အနေနဲ့ကင်းဝေးတဲ့မင်္ဂလာနံနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇွန်လ12ရက်ဇနီးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ32.40-48အပြင်လိုင်းလိုမီတာ190ကပါဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာမှာလည်းအခုပဲဓာတ်ရိုက်ရှုစားနိုင်ပါတယ်ခင်ဗျာအမဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝယူတင်ဆက်မှာပါဒီကနေ့မနက်ခင်းမှာကြားမဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေထဲမှာတော့ဒီပြည်တွင်းအကြမ်းဖက်နှိမ်နင်းမှုတွေကနေမြန်မာနိုင်ငံကိုလူအခွင့်ရေးကပ်ပြီးဆိုတဲ့တွန်းပို့နေတယ်လို့ကုလသမဂ္ဂအကြီးအကဲတူကပြောကြားလိုက်တဲ့သတင်းနဲ့အတူမြန်မာနိုင်ငံမှာပြန်လည်ဖြစ်ပေါ်လာနေတဲ့ကိုဗစ်ကူးစက်မှုအခြေအနေတွေကိုလည်းပြင်ပြသွားဖို့ရှိပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကဒုက္ခသည်စခန်းတွေပိတ်သိမ်းမဲ့အလားအလာသတင်းပေးပို့ချက်တွေပို့မှာတော့
ဒီနမ်းမှာမြောက်ဦးနမ်းမှာကြည့်တဲ့လက်ကားတို့ဘာတို့ကအိမ်ဆောက်တယ်အပြန်မဲအဲ့လိုဟိုဖြစ်တဲ့အတူပြန်နေနောက်ပြီးတော့ကာလန်ဘေးဒီမှာကြည့်တဲ့အမ်းမြူနယ်တဲကဟာဒီပြန်နေပြန်တဲ့အခါသူတို့တောင်းဆိုကြရအိမ်တော
်ရေကန်မီနယ်ကစစ်ကောင်စီအဖွဲ့ဝင်တူပြောကြားသွားတာဖြစ်ပါလေဒီအကြောင်းနဲ့အတူအခြားစိတ်ဝင်စားဖွယ်အားသတင်းပေးပို့ချက်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ပြောပြပေးပါဦးဗျာ
မြန်မာစစ်ကောင်စီရဲ့လုပ်ရက်တွေကိုနိုင်ငံတကာအသိုင်းအဝိုင်းကနေတညီတညွတ်ထဲဆန့်ကျင်ကြောင်းပြသကြဖို့အမေရိကန်ကထပ်မံတိုက်တွန်းလိုက်ပါတယ်မြန်မာစစ်တပ်ဟာတရားဝင်စုံမိုးရေးကိုလေးစားမှုမရှိတယ်လို့မြန်မာပြည်သူတွေရဲ့ဆန္ဒကိုလည်းလေးစားမှုမရှိတာအတွက်အမေရိကန်ဘက်ကအဓိကဆိုးရိမ်နေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနဒုတိယပြောခွင့်ရဂျလီနာပေါ်တာကတောက်ကြံနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာစစ်တပ်ဟာဒါဇင်နဲ့ချီတဲ့ကလေးငယ်တွေအပါအဝင်လူပေါင်းများနဲ့ချီပြီးတတ်ဖြတ်တာနဲ့ထောင်ပေါင်းများစွာကိုတရားလက်လွတ်ဖမ်းဆီးနေတာလိုမျိုးတရားဥပဒေကိုလေးစားလိုက်နာမှုတိတ်မရှိကြောင်းပြသနေတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကမြန်မာအရေးကင်တွယ်ဆောင်ရွက်မဲ့တီးတန့်ကိုယ်စားလှယ်ခန့်ထားရှိတာမရှိပေမဲ့မြန်မာနိုင်ငံမှာလက်ရှိကျုံနေရတဲ့အခြေအနေနဲ့ပတ်သက်ပြီးအမေရိကန်ဘက်ကအထူးစိုးရိမ်နေရဆဲဖြစ်ကြောင်းလည်းပြောပါတယ်။အမေရိကန်အစိုးရအနေနဲ့မြန်မာပြည်သူတွေကိုဆက်လက်အားပေးသွားမှာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်မြန်မာပြည်သူတွေခံစားနေရတာကိုသိရှိဖို့နဲ့မြန်မာစစ်တပ်ရဲ့ပြည်သူတွေအပေါ်မှာအကြမ်းဖက်မှုတွေကိုဆန့်ကျင်ကြောင်းတညီတညွတ်ထဲပြသကြဖို့ကမ္ဘာနိုင်ငံအလုံးကိုတိုက်တွန်းနေမှာဖြစ်ကြောင်းလည်းပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကလည်းတောက်ကြနေမှာပဲတရုတ်နိုင်ငံခြားရေးဝန်ကြီးရန်ဂျီချီနဲ့နှစ်နိုင်ငံအရေးကိစ္စအပြင်မြန်မာအရေးကိုပါတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့တာပါ။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေချက်ချင်းရပ်တန့်ဖို့အတွက်မြန်မာစစ်တပ်ကအာဆီယံအဖွဲ့ကြီးကိုဂရုပေးထားပေမဲ့အခုဒီလိုက်နာတာမတွေ့ရသေးသလိုစစ်ရင်အားကိုပါထပ်ပြီးဖြည့်တင်းနေတဲ့အတွက်အခြေအနေတွေပိုးပြီးမဆိုးအောင်ကာကွယ်တဲ့အနေနဲ့ရက်တန်းကရက်ဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှဲဘက်စလက်ကတောင်းဆိုလိုက်ကြောင်းအထွေထွေချုပ်ရဲ့ဒုတိယပြောခွင့်ရဖရန်ဟက်ကတောက်ကြံနေသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
်။ She said there appear to be no efforts towards de-escalation but rather a build-up of troops in key areas.Contrary to the commitments the military made to ASEAN,
မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်နေတယ်မြန်မာစစ်တပ်ကအာဆီယံဖွဲ့စည်းကိုဂရုပြုခဲ့ပြီးနဲ့အဓိကအရေးပါတဲ့ဒေသတွေမှာစစ်တပ်ကအင်အားဖြည့်တင်းနေတဲ့အတွက်မြန်မာနိုင်ငံတွင်တင်းမာမှုတွေရောပေါင်းအောင်စစ်တပ်ဘက်ကစူးစမ်းမှုမရှိတဲ့ပုံမျိုးတွေ့နေရတယ်လို့မဟာမင်းကြီးကပြောပါတယ်ဒါအပြင်နိုင်ငံတလွှားအကြမ်းဖက်မှုတွေတိုးလာနိုင်ကြောင်းသတိပေးလိုက်တယ်လို့လူအများပြားသိဆုံးပြီးလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပိုးပြီးဆိုးမလာအောင်ကာကွယ်ဖို့လည်းပြောခဲ့တယ်လို့မစ္စတာဖရန်ဟက်ကပြောသွားတာပါ။ကေယားပြည်နယ်လိုနေရာမျိုးမှာမြန်မာစစ်တပ်ကလက်နက်ကြီးတွေတုံးပြီးဆီယနာသိမ်းမှုဆန့်ကျင်သူတွေကိုဆက်ပြီးအကြမ်းဖက်ဖြိုခွဲနေတယ်လို့လူသားဒိုင်းတပ်ဖွဲ့အုံပြုနေတယ်ဆိုတဲ့ခိုင်နှုန်းတဲ့သတင်းတွေရကြောင်းလည်းပြောပါတယ်။အခုလိုမြန်မာနိုင်ငံတွင်လက်ရှိကြုံတွေ့နေရတဲ့လူခွင့်ချိုးဖောက်မှုတွေနဲ့အကြမ်းဖက်မှုတွေချက်ချင်းရပ်သွားစေဖို့တခြားဩဇာကြီးတဲ့နိုင်ငံတွေနဲ့အာဆီယံပါဝင်ဒေသဆိုင်ရာတန်တမာရေးကြိုးပမ်းမှုတွေတိုးပြီးလုပ်ဖို့လည်းပြောကြားခဲ့ပါတယ်။ဒါအပြင်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဖွဲ့စည်းထားတဲ့ အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ရောအရက်ဖက်လူမှုလူအဖွဲ့အစည်းတွေနဲ့ပါဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အရေးတကြီးလိုအပ်နေတယ်လို့လည်းပြောပါတယ်။မြန်မာစစ်တပ်အနေနဲ့ညှိနှိုင်းဆွေးနွေးမှုတွေလုပ်ရမယ်အစားရှင်အနာတိုင်းဖို့ဆန့်ကျင်သူတွေကိုအကြမ်းဖက်တွေအဖြစ်နဲ့ကျင်ညာပြီးကြီးလေးတဲ့အပြစ်ဒဏ်တွေပေးနေကြောင်းလည်းအခုစစ်တပ်အာဏာသိမ်းထားတဲ့လေးလအတွင်းမှာပဲမြန်မာနိုင်ငံဟာဒီမိုကရေစီရော့ပါပြီးလူခွင့်ရေးဆိုင်ရာဆိုးဝါးတဲ့အနေထားရောက်သွားတာကိုတွေ့ရတယ်လို့လည်းပြောပါတယ်။စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးအခုချိန်ထိစစ်တပ်နဲ့ရဲကြောင့်တေဆုံးရသူပေါင်း860ကျော်နဲ့အဖမ်းခံသူက4800ထက်မနည်းရှိနေတာဖြစ်ပြီးအခုလိုအသက်ဆုံးရှုံးမှုတွေလူမှုစီးပွားရေးရက်ခတ်မှုဒဏ်ခံရတာတွေအပါအဝင်မြန်မာနိုင်ငံတွင်ဖြစ်ပွားနေတာတွေအတွက်မြန်မာစစ်တပ်မှတာဝန်ရှိတယ်လို့လည်းသတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်အခြေအနေတွေမတိမငြိမ်ဖြစ်နေချိန်မှာပဲကိုဗစ်ရောဂါကူးစက်မှုကပြန်ပြီးတိုးလာနေပါတယ်။ကျေးဇူးပြည်နေကဒီရောဂါကူးစက်ခံသူ161ယောက်ထပ်တွေ့ခဲ့ရတယ်လို့သိဆုံးရသူက4ယောက်ရှိနေပါတယ်။အတီးပြူလူနာတွေပြန်ပြီးတိုးလာနေတဲ့အတွက်လူနေထူထပ်တဲ့ရန်ကုန်တိုင်းဒေသကြီးမြို့နယ်22မြို့နယ်ထဲမှာကွာရန်တင်းစင်တာ38ခုထားဖို့ကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနကလုပ်နေတာပါ။အဲ့ဒီမှာလူပေါင်း3000လောက်ထားရှိဖို့ပြင်ဆင်နေတာဖြစ်ပါတယ်။အတီးပြူလူနာတွေကိုတော့ဖောင်ကြီးမှာထားပြီးကုသပေးနေတယ်လို့အတီးပြူလူနာတွေနဲ့ထိတွေ့မှုရှိသူတွေကိုတော့ရုံးမစင်တာမှာထားပြီးသူတို့ကိုစောင့်ကြည့်ဆစ်ဆင်းနေတယ်လို့ကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနဗဟိုကုသရောဂါတိုက်ဖျက်ရေးဌာနညွှန်ကြားမှုဒေါက်တာခင်ရင်ကြီးက VOA ကိုပြောပါတယ်။အခုကုသမှုပြန်ပြီးမြင့်တက်နေတဲ့အတီးပြူလူနာအများဆုံးတွေ့ရတဲ့ data ကစကိုင်းတိုင်းဖြစ်ပြီးချင်းနဲ့ရန်ကုန်တိုင်းကဒုတိယအများဆုံးဖြစ်တယ်လို့လည်းပြောပါတယ်။စစ်တပ်ကိုအာဏာဖီဆန်းတဲ့ CDM လှုပ်ရှားမှုမှာဆရာဝန်တွေတူနာပြုတ်တွေပါနေပြီးဒီရောဂါပိုးအတွက်စစ်ဆင်းမှုတွေကောင်းကောင်းလုပ်မပေးနိုင်တယ်လို့ဒီရောဂါနဲ့တည်ဆုံးသူပါတိုးလာနေတဲ့အတွက်ကိုဗစ်တတိယလှိုင်းဖြစ်လာမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။ဂျုံလ10ရက်နေ့အထိမြန်မာနိုင်ငံမှာကိုဗစ်အတီးပြုတ်လူနာ13000ခွဲနီးပါးနဲ့တည်ဆုံးရသူက3238ယောက်ရှိနေပါပြီ။စစ်တပ်အာဏာသိမ်းတာလေးလကျော်လာပြီဖြစ်ပေမဲ့ဆရာနာသိန်းဆန့်ကျင်ဆန္ဒပြမှုတွေကိုမြန်မာနိုင်ငံနေရအတော်များများနဲ့ပြည်ပနိုင်ငံတချို့မှာတွေ့နေရဆဲဖြစ်ပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့ကလှေနှမ်းမှာတောက်ကြံလေးကလျှက်တစ်ပြက်တပိတ်ပြုတ်လုခဲ့တယ်လို့ရှေးပြည်သားမှလည်းကျောင်းသားလူငယ်တွေဆန္ဒပြချီတက်ခဲ့ပါတယ်။မန္တလေး62လမ်းမှာတော့ရင်းနဲ့စစ်တပ်တွေဖမ်းဆီးဖို့စောင့်နေတဲ့ကြားကမဟာမိတ်တပ်ပေါင်းစုကတောက်ကြံလေးညက်နေမှာဆန္ဒပြသူတွေကမော်တော်ဆိုင်ကယ်ဟွန်းတပိတ်ပြုတ်လုခဲ့ကြပါတယ်။အခုနောက်ပိုင်းမှာအဖမ်းဆီးခံရတဲ့တန်ကားတော်တွေများလာနေပြီမဲ့မန္တလေးမှာတန်ကတမကအဖွဲ့တန်ကားတော်တွေကသူတို့ရဲ့နေစဉ်ရက်ဆက်တပိတ်စစ်ကြောင်းနဲ့ချီတက်ဆန္ဒပြနေကြစေပါအကြမ်းဖက်ဖြိုခွဲမှုတွေရှိနေတဲ့ကလေးမျိုးမှလည်းမိုးရဲလေးရဲနှွေးဦးတော်လိုင်းရဲ့ဆန္ဒပြချီတက်ခဲ့ပါတယ်တော့ပြည
်သူတွေရည်ရွယ်သွားရည်ရွယ်ရည်ရွယ်ရည်ရွယ်သွားရည်ရွယ်သွားရည်ရွယ်သွားရည်ရွယ်သွားရည်ရွယ်သွား
အချမ်းသာတဲ့မိုးရီကျောင်းကြီးရဲ့ကြားကပဲတန်းတန်းလူမျိုးပေါင်းစုံစင်မတပိတ်စစ်ကြောင်းချီတက်ခဲ့ပြီးစကိုင်းတိုင်းလေပရောင်းမုံရွာရင်းမပင်ဆလင်းကြီးမော်လမြိုင်ပေါင်ဖအံနဲ့ဒဝဲတို့မှလည်းဆရာနာတိတ်မှုဆန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်မြန်မာနိုင်ငံတွင်းမှာအခုလိုဆရာနာရှင်ဆန့်ကျင်ဆန္ဒပြနေကြတယ်လို့တောင်ကိုရီးယားနိုင်ငံရောက်မြန်မာတွေနဲ့လက်တွဲပြီးကိုရီးယားပြည်သူတွေကမြန်မာဒီမိုကရေစီရေးထောက်ခံတဲ့လှုပ်ရှားမှုကိုစစ်တပ်တွေနေကဆိုးမျိုးပေါ်စကိုစင်တာရှိမှပြုလုပ်ခဲ့ကြပါတယ်။ကိုရီးယားနိုင်ငံဒီမိုကရေစီလူမှုအုံကြမှု34နှစ်မြောက်နှစ်ပတ်လည်အထိမ်းအမှတ်နေ့ဖြစ်တဲ့ဇွန်လ10ရက်နေ့မှာမြန်မာနိုင်ငံမှပေးစာကိုရီးယားနိုင်ငံမှပေးစာခေါင်းစဉ်နဲ့သွေးစည်းညီညွတ်မှုကိုပြတဲ့ပွဲကိုကိုရီးယားလူမှုအခြေပြုအဖွဲ့အစည်းကနေပြုလုပ်ခဲ့တာဖြစ်ပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12113ညာပိုင်းဒိုမီတာ40 kHz 8413ညာပိုင်းဒိုမီတာ51 kHz 5859နဲ့ပိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါရှင
်ဒေတာရောက်မြန်မာသတင်းတွေကိုနားဆင်ကြရပြီးအခုတခါတော့ကိုဗစ်နဲ့အမေရိကန်ကဆန္ဒပြပွဲသတင်းတွေအတွက်ပူလီဇာစုချင်းမြင့်ခံရတဲ့သတင်းတွေအပါအဝင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်
ကမ္ဘာ့အရေးကြီးခုနှစ်နိုင်ငံရဲ့ G7 ထိပ်သီးအစည်းအဝေးကိုအင်္ဂလန်ကမ်းခြေမြို့ကွန်နဝေါ်မှာတောက်ချာနေစတင်ကျင်းပရမှာကမ္ဘာတဝန်းကိုဗစ်ကပ်ရောဂါတပ်ဖြည့်ရင်းနဲ့ပုံမသန့်ရှင်းတရားပြီးမျှတတဲ့အနာဂတ်တည်ဆောက်ရေးဦးဆောင်ကြိုးပမ်းကြဖို့ညီမှန်းထားကြပါတယ်ဗြိတိန်နိုင်ငံကအင်ရှင်ဖြစ်ကျင်းပတဲ့ထိပ်သီးအစည်းအဝေးကိုတော့အမေရိကန်၊ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီနဲ့ဂျပန်နိုင်ငံကခေါင်းဆောင်တွေတက်ရောက်နေတာပါ။အော်စတြေးလျ၊တောင်အာဖရိကနဲ့တောက်ကိုရီးယားနိုင်ငံခေါင်းဆောင်တွေလည်းဧည့်သည်ဖြစ်တက်ရောက်နေတယ်လို့အိန္ဒိယဝန်ကြီးချုပ်ကတော့အွန်လိုင်းကပါဝင်တက်ရောက်နေပါတယ်။အရှင်ဗြိတိန်ဝန်ကြီးချုပ်ကတော့ကာယောဂါကြောင့်ကန့်သတ်ချက်တွေကျင်းပပြီးတဲ့နောက်လူကိုယ်တိုင်တွေ့ဆုံတဲ့ထိပ်သီးဆွေးနွေးပွဲကျင်းပနိုင်တဲ့အတွက်ကျေနပ်တဲ့အကြောင်းပြောဆိုလိုက်တာပါ
။ I actually think this is a meeting that genuinely needs to happen.
မနက်ကလိုအပ်နေတဲ့အစည်းအဝေးပါ။ကယောဂါကနေသင်ခန်းစာယူနိုင်ဖို့လွန်ခဲ့တဲ့တနင်္ဂနွေခွဲလောက်ကာလအတွင်းတရားပေါ်လုံးမီခဲ့တဲ့အမှားမျိုးတွေပြန်မလုံးမီအောင်လုပ်ကြဖို့လည်းလိုပါတယ်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကထိပ်သီးအစည်းအဝေးဆောက်တောက်ချန်နေကပြောလိုက်တာပါ။ G7 အဖွဲ့အနေနဲ့ပုံမတရားဝါပြောပြီးတန်ရှင်းတဲ့နာဂတ်ကိုတည်ဆောက်ဖို့ညှတာမှုရှိရှိနဲ့အမျိုးသမီးရဲ့ခွင့်ရေးပုံမရရှိပါဝင်ကြားမှဓာတ်လူညီများမှုတွေကိုဦးစားပေးလို့ကြောင်းလည်းပြောဆိုသွားပါတယ်။အရင်က G7 ထိပ်သီးအစည်းအဝေးမှာကိုယ်စားလှယ်တွေတဲ့မီဒီယာသမားတွေအများပြားနဲ့တခန့်တနာကျင်းပလို့ရှိပေမဲ့ကာယောဂါကြားကျင်းပတဲ့ဒီဒီချင်းစီးပွဲမှာတော့နှာခေါင်းစီးတက်ဆင်ရတာနေ့စဉ်ယောဂဘုခင်ရှင်းမှုရှိမှရှိစစ်ဆေးတာပါဝင်ကျန်းမာရေးဆိုင်ရာကန့်သတ်ချက်တွေကြားကျင်းပနေတာလည်းဖြစ်ပါတယ်။ရှစ်သင်းပတ်တဲ့ဘယ်ဂျီယံနိုင်ငံဘရက်ဆယ်မြို့ကမြောက်တန်ဒေသချုပ်ဖွဲ့နေတူထိပ်သီးစီးပွဲဟာအမားမိတ်ဖွဲ့ကြီးနဲ့လုံခြုံရေးအတွက်အရေးကြီးတဲ့ခိုက်တံဖြစ်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းနေတူအကြီးအကဲရန်စတူဒန်ဘက်ကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အင်ဗီယိုမှာတင်းလာနေတုန်းကတွေ့ဆုံမှုဟာအကျိုးရှိခဲ့ပြီးမဟာမိတ်ဆက်ဆံရေးခိုင်မာအောင်ဂျိုးဘိုင်ဒန်အမေရိကန်သမ္မတရဲ့ရည်တည်ချက်ပေါ်မှာလည်းဖော်ဝင်နေကအားရမှုရှိတဲ့အကြောင်းအတွင်းရေးမှူးချုပ်ကနေတိုးဌာနချုပ်မှာတောက်ချနေကပဲပြောဆိုလိုက်တာပ
ါ When we gather all the leaders here on Monday at the summit we will demonstrate that commitment to our reliance not only in words but also in deeds
ဒီနေ့နေ့ထိပ်သီးစည်းဝေးမှာခေါင်းဆောင်တွေအားလုံးတက်ရောက်လာကြတဲ့အခါမဟာမိတ်တွေကြားတန်တိတန်တွေကိုစကလုံးနေနဲ့တာမကဘဲလက်တွေ့ပြသမယ်ဆိုတာအပြည့်အဝယုံကြည်ထားပါတယ်လို့အတွင်းရေးမှူးချုပ်ပြောဆိုသွားတာပါစီမင်းစည်းကမ်းတွေကိုအခြေခံတဲ့နိုင်ငံတကာစံနေကျင့်သုံးမှုဖိအားပေးမဲ့စီစဉ်နေတဲ့အတူတရုတ်ရုရှားနိုင်ငံတွေနဲ့ဆက်ဆံရေးကိစ္စတွေကိုလည်းထိပ်သီးစည်းဝေးမှာဦးစားပေးဆွေးနွေးသွားမှာဖြစ်တဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်အမေရိကန်ကုမ္ပဏီပါဝင်စီးပွားရေးလုပ်ငန်းကြီးပေါ်မကြသေးရင်တော့ကဆိုက်ဘာအင်တာနက်တက်ခတ်မှုတွေဟာရုရှားနိုင်ငံကမြစ်ပြားခံလာတဲ့အတွက်ရုရှားနဲ့ဆက်ဆံရေးရာလဲစီးကိကာလနောက်ပိုင်းအနေဆုံးအစ်မရှိနေတယ်လို့လည်းပြောဆိုကြတာပါနေတိုးဖွဲ့အနေနဲ့ရုရှားနဲ့ဆက်ဆံရေးမဟာဗျူဟာအတိတ်ရဲ့လိုအပ်နေပြီးနေတိုးရုရှားကောင်စီစီးပွဲတစ်ကျင်းပဖို့ဆက်သွယ်ဆောင်ရွက်နေကြောင်းလည်းပြောဆိုခဲ့ပါတယ်နေတိုးရုရှားကောင်စီကတော့နှစ်ဖက်ဆက်ဆံရေးတိုးတက်ဖို့ရည်ရွယ်ပြီး2002ခုနှစ်ကစနှစ်စဉ်တွဲဆုံနေပေမဲ့2019ခုနှစ်ကစရပ်ဆိုင်းနေတာပါနေတိုးထိပ်သီးအစည်းအဝေးအတွင်းဆိုက်ဘာအင်တာနက်တိုက်ခိုက်မှုတွေရဲ့အန္တရာယ်ကိုကာကွယ်နိုင်အောင်နည်းပညာစွမ်းရည်တွန်းမြင့်မှုလည်းဆွေးနွေးမှာဖြစ်တဲ့အကြောင်းအတွင်းရေးမှူးချုပ်စတိုတန်ဘတ်ကပြောဆိုခဲ့ပါတယ်နိုင်ငံတကာရေးရာကိစ္စတွေကိုကုလသမဂ္ဂမှဆွေးနွေးဆုံးဖြတ်ရမှာမဲပေးခွင့်အာဏာအပြည့်ရှိတဲ့လူမျိုးကောင်စီအလဲကျအဖွဲ့ဝင်၅နိုင်ငံကိုထူထူညီလာခံကတောက်ချနေမှာမဲခွဲအတည်ပြုလိုက်ပါတယ
် Having obtained the required 2/3 majority and the largest number of votesAlbania, Brazil, Gabon, Ghana, and the United Arab Emirates.
လူတက်မဲရေးပြသုံးဖို့နှမုံနဲ့အများစုရရှိခဲ့ကြတဲ့အတွက် Albania, Brazil, Gabon, Ghana နဲ့အားသောအများပြည်အောင်စုတို့2022ခုနှစ်ဇန်နဝါရီလတရနေ့ကစကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဖွဲ့ဝင်တွေဖြစ်နှစ်နှစ်တတန်းတာဝန်ယူကြရမှာဖြစ်ပါတယ်လို့ကုလသမဂ္ဂထရီညီလာခံတဘာပိဗော်လ်ကန်ဘော့စကီယာကြေညာလိုက်တာပါနိုင်ငံတကာညီညွတ်ရေးနဲ့လူမျိုးရေးကိစ္စတွေကိုကဲ့တွယ်ဖြစ်ရှင်းရတဲ့လူမျိုးရေးကောင်စီဟာပရိပကပ်ဖြစ်ရာဒေသတွေကိုညီညွတ်ရေးထင်းထင်းရေးတပ်ဖွဲ့တွေဆီလွတ်တာနိုင်ငံတကာဥပဒေချိုးဖောက်တဲ့နိုင်ငံတွေအပေါ်ပိတ်ဆို့တန်ခတ်အရေးယူရာတွေကိုလုပ်ပိုင်ခွင့်အာဏာရှိပါတယ်ဖွဲ့ဝင်တစ်တူရဲ့မတူကွဲပြားတဲ့အတွေ့အကြုံတွေရည်တည်ချက်အမြင်တွေနဲ့အမျိုးသားအကျိုးစီးပွားတွေကြောင့်ဖွဲ့ဝင်တွေကြားအားပြိုင်မှုအစ်တွေလည်းပေါ်ပေါက်လာမယ်လို့ခန့်မှန်းနေကြတာပါ
obviously small countries are witness to history when it comes to big decisions but this is our chance not simply to witness it but also to influence
အမှန်တရားကြီးမားတဲ့ဆုံးဖြတ်ချက်ရှိပြီးချမှတ်ခဲ့တာတွေကိုနိုင်ငံငယ်တွေမျက်မြင်ကိုယ်ကြုံခဲ့ကြပြီးခုခါမှာတော့မျက်မြင်ကိုယ်တိုင်တက်မဟုတ်ပဲအများအကျိုးတွေအရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုချမှတ်ရမှာပါပါဝင်ခွင့်ရရှိကြတော့မှာပါလို့ဖော်ဝင်သည့်ဖြစ်ရွေးချယ်ခံထားရတဲ့ အဘိနီယာနိုင်ငံရဲ့ဥရောပနဲ့နိုင်ငံချိုင်းရဲ့ဝန်ကြီးကပြောဆိုလိုက်တာပါလက်တလုံးမှာတော့လွန်ကျွေးကောင်စီဟာအစ်ဇွေးနဲ့ပါလက်စတိုင်းရေးလီဘီးယားဆီးရီးယားယမန်နိုင်ငံတွေကပြည်ခတ်တွေပါဝင်အရှိလက်ပိုင်းဒေသကပြဿနာတွေနဲ့အထူးကရင်ဆိုင်နေရတယ်လို့ဆီယာနာသိမှုနောက်ပိုင်းနိုင်ငံရေးချက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအရေးကိုက်တွယ်ဖြစ်ရှင်းမှုကိုလည်းဖော်ဝင်နိုင်ငံတချို့ကဖိအားပေးရတယ်နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်အမေရိကန်သတင်းစာလောကမှာထင်ရှားတဲ့ပိုလစ်စာစုတွေဒီနေ့မှာကိုဗစ်ကာယောဂါနဲ့အမေရိကန်ကဆန္ဒပြပွဲတွေကိုဖော်ပြခဲ့တဲ့သတင်းတွေအတွက်စုချင်းမြင်လိုက်ပါတယ်။မင်းနီဆိုတာပြည်နယ်မင်နီနာပိုလစ်မြို့မှာလူမဲအမျိုးသားဂျော့ချ်ဖရိုက်တေဆုံးမှုနဲ့ပတ်သက်လို့အရေးပေါ်သတင်းဖော်ပြခဲ့တဲ့မင်နီနာပိုလစ်မြို့က Star Tribune သတင်းဌာနနဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့ပတ်သက်တဲ့သတင်းတွေဖော်ပြတဲ့အတွက် New York Times သတင်းစာလိုကိုပိုလစ်စာစုချင်းမြင်လိုက်တာပါ။လူမဲအမျိုးသားရက်တက်ဖို့ဝင်တချို့ရဲ့လက်ချက်နဲ့တေဆုံးမှုကိုဗီဒီယိုရိုက်ကူးခဲ့တဲ့ဆက်ကျော်တက်ရွယ်ဒန်နီလာဖရီဇီယာကိုလည်းမှတ်တမ်းတင်ဂုဏ်ပြုခဲ့ပါတယ်။ AP သတင်းဌာနကတော့ဓာတ်ပုံစုမစုရရှိခဲ့တာပါ။ပူလစာစုကိုဧပြီလ19ရက်နေ့မှာကြီးညာဖို့စီစဉ်ထားပေမဲ့ကိုဗစ်ကာယောဂါကာလမှာစုရွေးချယ်ရေးပုတ်ဖို့ဝင်18ရက်လူကိုယ်တိုင်တွေ့ဆုံပြီးဆွေးနွေးတိုင်ပင်ဆုံးဖြတ်နိုင်မှုဇွန်လအထိရွှေ့ခဲ့ရတာပါ။ကာယောဂါကာလမှာစုရွေးချယ်ရေးအဖွဲ့ဟာပြီးခဲ့တဲ့နှစ်မှာတုန်းကလည်းစုရှင်စင်းကိုကြီးညာဖို့သတင်းနှစ်ပတ်ရွှေ့ခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုမှာဒင်းသမားတွေချာအမြင့်ဆုံးစုဖြစ်တဲ့ပိုလစ်စာစုကိုတော့1919ခုနှစ်ကစကြီးမြင့်လာခဲ့တာပါပုံမှန်အားဖြင့်ကိုလံဘီယာတိုက်သူမှာနှစ်စဉ်မေလရောက်တိုင်းအခမ်းအနားနဲ့စုကြီးမြင့်လို့ရှိမိကာယောဂါကာလဖြစ်တဲ့ကြောင့်အစီအစဉ်တွေကိုလည်းရွှေ့ဆိုင်းထားရပါတယ်2018ခုနှစ်ပိုလစ်စာစုကြီးမြင့်ချိန်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့စစ်စင်ရေးတွင်ထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာတွေအကြောင်းဖော်ပြခဲ့တဲ့အတွက်ရိုက်တာသတင်းဌာနကမြန်မာတပ်ပုံသတင်းတော့ကိုစိုးစရာထွန်းဥဒ္ဒဆုချင်းမြင်ခံခဲ့ရတယ်လို့အင်ဒိုနီးရှားကျွန်းတွေပေါ်မှာကြေကျွန်းလို့ခိုင်းစေခံခဲ့ရတဲ့မြန်မာငါးပန်းသမားတွေအကြောင်းစုံစမ်းဖော်ထုတ်ခဲ့တဲ့ AP သတင်းဌာနက Star 2000လို့လည်းဥဒ္ဒဆုတွေရရှိခဲ့ကြပူပါတယ်ခင်ဗျာ
စနေနေ့မနက်ခင်းထိတ်တန်းအောင်မြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ပြောပြခဲ့ကြတာပါခင်ဗျာအခုချိန်ကစပြီးသတင်းပေးပို့ချက်တွေကိုစတက်စလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတည်းကမှအရင်ဦးဆုံးတော့ကိုဗစ်ဆိုးဝါးနေတဲ့အခြေအနေပါ။ကိုဗစ်အတီးပြုလူနာ100ကျော်ပြန်ရှိလာတဲ့မြန်မာနိုင်ငံမှာတရားခွဲရတဲ့ quarantine center 39ခုထားရှိဖို့ကျန်းမာရေးဝန်ကြီးဌာနကပြင်ဆင်နေတယ်လို့တာဝန်ရှိသူတွေက VOA ကိုပြောပါတယ်။လူဦးရေထူထပ်တဲ့ရန်ကုန်တိုင်းဒေသကြီးမြို့နယ်22မြို့နယ်မှာလူ3000စာအတွက် quarantine center တွေကိုထားရှိဖို့စီစဉ်ထားတာနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာဆရာနာသိမ်းပြီးတဲ့နောက်အခြေအနေတွေကမတည်မငြိမ်ဖြစ်နေတဲ့အချိန်မှာပဲ COVID-19 ကူးစက်ရောဂါကူးစက်သူတွေပြန်ပြီးတော့တိုးလာနေပါတယ်အခုရက်ပိုင်းအတွင်းမှာကိုတရက်ကို COVID အတည်ပြုလူနာက100ကျော်အထိရှိလာနေပါတယ်ဇွန်လ10ရက်နေ့ကဆိုရင်လူပေါင်း162ယောက်မှာကိုဗစ်ကာယောဂါပိုးစစ်ဆေးတွေ့ရှိခဲ့ပြီးတော့သေဆုံးသူက4ယောက်ဖြစ်ပါတယ်။ဒီလိုအတီးပြုလူနာတွေပြန်များလာတဲ့အတွက်လူနေထူထပ်တဲ့ရန်ကုန်တိုင်းဒေသကြီးကမြို့နယ်22မြို့နယ်မှာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနက quarantine center တွေပြင်ဆင်နေတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်။
အဲ့ရန်ကုန်မှာတော့ quarantine center တွေတောက်တာနဲ့ပတ်သက်ပြီးတော့ရန်ကုန်မှာရှိတဲ့မြို့နယ်22မြို့နယ်ရဲ့နေရာ38နေရာမှာလူ3000ကျော် quarantine center တွေစောက်ဖို့အတွက်ဒါပြင်ဆင်နေပါတယ်ပြင်ဆင်နေဆိုတာကလည်းရန်ကုန်တိုင်းဒေသကြီးကိုရဆွဲနဲ့ရန်ကုန်တိုင်းကျမ်းမာနဲ့ဒါတောင်းဆက်ပြီးတော့ဆောင်ရွက်နေဖြစ်ပါတယ်ဒါအဲ့တော့ဒီကနေ့ရောဂါဖြစ်ပေါ်တဲ့ဒီလိုများလာတယ်ဆိုလို့ရှိရင်တို့တွေကိုတို့ရဲ့ဖြစ်ဖြစ်ဆက်ဆက်တဲ့ contact တွေနော် contact တွေကို quarantine ထားဖို့ကြည့်ရတာဖြစ်ပါတယ်လို့ပြောရတော့ဒီမှာ
လက်ရှိမှာတော့ COVID-19 ကူးစက်ခံနေရတဲ့အတီးပြုလူနာတွေကိုဖောင်ကြီးမှထားပြီးတော့ကုသပေးနေတယ်လို့သူကပြောပါတယ်။ဆေးရနာသိမ်းပြီးတဲ့နောက်ပိုင်းကူးစက်မှုပြန်မြင့်တက်နေတဲ့အထက်ကအတီးပြုလူနာအများဆုံးတွေ့ရှိတာကတော့သခိုင်းတိုင်းဖြစ်ပါတယ်။ဒုတိယနဲ့တတိယကတော့ချင်းပြည်နယ်နဲ့ရန်ကုန်တိုင်းတို့ဖြစ်တယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်။ရန်ကုန်တိုင်းကတော့လူနေထူထပ်တာမို့လို့သတိထားရမယ့်အခြေအနေမှာရှိနေပါတယ်။အတီးပြုလူနာတွေဟာယောဂပြင်းထန်မှုအစဉ်လိုက်ဆေးရုံတွေခွဲပြီးကုသဖို့ပြင်ဆင်ပေးနေပါတယ်လို့ဒေါက်ခင်ခင်ကြီးကရှင်းပြပါဗျာ။တ
ောက်ခိုင်ရတိုင်းနဲ့ပြည်နယ်မှာရှိတဲ့ဆေးရုံမျိုးနဲ့ဆေးရုံချင်းထားဖို့ကြိုးစားထားပါလား။ဒါဟာယောဂလက္ခဏာမပြင်းတဲ့သူတွေ၊ယောဂလက္ခဏာမဆိုးတဲ့သူတွေ၊သာမန်သ
ထက်ကနာတော့ပိုးတာရှိတယ်ဒါကမခံစားရဘူးသူတို့တွေကမြို့နယ်ဆေးရုံမှာအခြားရှိတယ်ဆိုကုသမှုတွေနဲ့တကယ်လို့ရောဂါလက္ခဏာကျင်းနေနောက်ဆက်ရောဂါလည်းရှိတယ်အသက်ကလည်းကြီးတယ်ဆိုတာတော့ပြည့်ကြီးပါကုသမှုတွေကျွန်တော်ပုံစံနဲ့ကျွန်တော်တို့လက်ရှိနေတာဆောင်ရွက်တာဖြစ်ပါတယ်လက်ရှိမြန်မာနိုင်ငံမှာဆေးအနာရှင်စန့်ကျင်ရေးအာဏာဖီဆိုင်ရေးလှုပ်ရှားမှုစီဒီအမ်မှာဆေးအဝင်းတွေသူနာပ license ပြန်ပြီးတော့ရုပ်သိမ်းတာပြင်ပဆေးရုံဆေးခန်းတွေမှာကုသခွင့်မပေးတော့တာစတဲ့အရေးယူမှုတွေရှိနေတာမို့လို့ကိုဗစ်တတိယလိုင်းသာဖြစ်လာမယ်ဆိုရင်လက်ရှိစစ်ကောင်စီလက်အောက်ကျန်းမာရေးဝန်ကြီးဌာနဟာဘလောက်အထိကြံ့ကြံ့ခံပြင်ဆင်နိုင်မလဲဆိုတဲ့မေးခွန်းတွေထွက်ပေါ်နေပါတယ်တည်ဆုံးသူကလည်းပို့ပြီးတော့တိုးလာနေတာကြောင့်ပြည်တွင်းမှာတတိယလိုင်းဖြစ်လာမှာကိုစိုးရိမ်နေကြပါတယ်ဗဟိုကူးဆက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကတော့အခုလိုပြောပါတယ်ဟိုလက
်ရှိဖြစ်နေတဲ့ဒီမှာကပြောမယ်ကျင်းများတယ်ဆိုတဲ့အနေကမဟုတ်ပါဘူးဒီလိုစနေတဲ့နေရာကြီးအောင်ကောင်းစွာစိတ်ချမှန်ဖို့ဆိုတာကကျမတွေနဲ့အားသာဝင်ပြီးခြောင်လာအခုရမှာစရှိရမှာပေါ့ဒီလိုတွေမှာလည်းတောင်းရှိရတယ်ဒီလိုတွေကိုဗစ်စီကံကိုလိုက်မှာမှုပေါ့ရော်လဲဆိုလို့ရှိရင်တော့ဒီကြက်ပြားလိုင်းဖြစ်သွားမှုလက်ရှိဖြစ်နေတဲ့ရောဂါပိုးမှုရှိတာများလာမှာဖြစ်ပါတယ်များလာမယ်ဆိုလို့ရှိရင်တော့ဒါဟာပြန်လာပြောတဲ့အခုလက်ရှိနေသားတော့ကျမတို့ကောင်းကောင်းစိတ်ချမှန်တယ်စိတ်များလာပြီဆိုလို့ရှိရင်တော့လည်းအခက်အခဲရှိမှာဖြစ်ပါဒီနေရာမှာ quality care ဆိုတဲ့နေရာမှာအားလုံးလည်းဒီနေ့ဆက်လာပြောချင်လို့ဖြစ်ကျွန်တော်တို့ရဲ့ကျမရဲ့ဆောက်ရှောက်အပြင်ကပေးနိုင်ဖို့ဆိုတော့ဆက်ကျင့်ရှိမှဖြစ်ပါတယ်။အဲဒီတော့ဒီဥစ္စာရောဂါပိုးသေးတာတွေများလာရင်အဲကုသမှုတော့ပေးနိုင်မှုမပေးနိုင်ဘူး။ဒီရောဂါဖြစ်သွားမှုများလာတဲ့အခါကိုဟိုတော့များလာတဲ့အခါကိုကျွန်တော်တို့အနေနဲ့အဲဒီဒီဖြစ်ဖို့ပေါ့များလာလို့ဖြစ်လို့လုပ်မယ်ဆိုတဲ့ဥစ္စာလည်းကျုပ်ပြင်ဆင်လာပါတယ်။
ကိုဗစ် -19 ကူးစက်ကပ်ရောဂါရှိမရှိနေစဉ်စစ်ဆေးမှုနှုန်းကတော့ဆီယနာမသိန်းခင်တုန်းကတရက်ကိုတောင်းကနန်းကျော်အထိရှိခဲ့ပါတယ်။ဆီယနာသိမ်းပြီးတဲ့နောက်မှာတော့ထောင်ကနန်းအထိကျဆင်းသွားပါတယ်။ဇွန်လ10ရက်နေ့အထိစရင်အရာမြန်မာနိုင်ငံမှာကိုဗစ် -19 အတည်ပြုလူနာစုစုပေါင်း 34,000 ကျော်နီးပါးရှိပြီးသေဆုံးရသူက 3,238 ဦးရှိပါတယ်။ပြန်လည်ကောင်းမွန်လာသူကတော့ 33,300 နီးပါးအထိရှိပါတယ်ရှင်။
အစမှန်ပြောပြသွားတာပါခင်ဗျာအခုတခါတော့ဒီထိုင်းရောက်ရွှေပြောင်းအလူသမားတွေကြားမှာကိုဗစ်ကန့်သတ်ချက်တွေတိုးမြင့်လာတဲ့အခြေအနေကိုလည်းပြောပြခြင်းပါတယ်ကိုဗစ်ကံရောဂါတတိယလှိုင်းနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာကူးစက်မှုတွေကိုထိန်းချုပ်ဖို့မြန်မာနိုင်ငံသားတွေအပါအဝင်ရွှေပြောင်းအလူသမားတွေရှိရာနေရာတွေမှာတွာလာလှုပ်ရှားမှုတွေကိုပို့ပြီးတော့ကန့်သတ်လာနေတယ်လို့အလူသမားရေးလှုပ်ရှားသူတွေက VOA ကိုပြောပါတယ်လူသမားတွေကြားယောဂကူးစက်မှုတွေထင်းချုံနိုင်ဖို့ထိုင်းအာနာပိုင်တွေကလည်းစစ်ဆင်းနေတာတွေရှိပါတယ်အပြည့်စုံကိုတော့ထိုင်းချီဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံကအလုသမားတွေနေထိုင်အလုလုကန်နေတဲ့စောက်လုပ်ရေးအလုဆိုင်နေရာတွေမှာရဲစစ်တပ်နဲ့ကဲယောဂထိန်းချုပ်ရေးအဖွဲ့တွေပါဝင်တဲ့ပူးပေါင်းအဖွဲ့တွေကိုဇွန်လ17ရက်နေ့ကစပြီးတိုးမြင့်ချထားပြီးအပြင်သွားလာခွင့်တွေကိုကန့်သတ်စစ်ဆေးမှုတွေတိုးမြင့်လှုပ်ဆောင်နေတဲ့အကြောင်း AAC အလုံသမားကူညီရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ
်အခုလိုကန့်သတ်မှုကတော့အဲ့ဒီလိုလုံခြုံရေးကောင်စီကနေပြီးတော့ကျွန်တော်တို့ချမှတ်တာပါဒီအဓိကကတော့ကျွန်တော်ရှေ့ပြောင်းလုံမားတွေအဲနေထိုင်လုပ်ကိုင်းတဲ့နေရာတွေပေါ့နော်စောက်လုပ်ရေးနေရာတွေစောက်လုပ်ရေးအလုံဆိုင်တွေပါဆိုရင်ကျွန်တော်တို့ထိုင်းရဲရဲကျွန်တော်ထိုင်းစစ်တပ်ရဲကျွန်တော်တို့ဒီကိုဗစ်ကံရောဂါထိန်းချုပ်ရေးအဖွဲ့တွေဒီဇွန်လ10ရက်နေ့ကနေစပြီးတော့ကျွန်တော်တို့တုံ့ပြန်ချထားလိုက်တာပေါ့နော်ဒီပြင်အဓိကကတော့ဒီရှစ်ပြောင်းလုပ်သမားတွေရဲ့ပြင်ပသွားလာခွင့်တွေကိုဒီကျွန်တော်တို့ကန့်သတ်ရှစ်သေးမှုတွေတုံ့ပြန်လုပ်ဆောင်ဖို့လို့ကျွန်တော်တို့ပြရပါတယ
်ထိုင်းနိုင်ငံမှာကိုဗစ် -19 ကပ်ရောဂါဟာအလုပ်သမားတွေကြားမှာဆက်လက်ပြန့်ပွားနေတာကိုထိန်းချုပ်နိုင်ဖို့ထိုင်းနိုင်ငံလုံခြုံရေးကောင်စီကအခုလိုမျိုးအလုပ်သမားတွေနေထိုင်နေတဲ့နေရာတွေမှာအ ਨੇ ဆုံးအာဏာပိုင်9ဦးထက်မနည်းဟာအလုပ်သမားတွေရဲ့အဝင်ထွက်တွေကိုစောင့်ကြည့်စစ်ဆေးနေပြီးတရားမဝင်လာရောက်နေထိုင်တာမျိုးမရှိအောင်အလုပ်သမားဥယျာဉ်ကိုလည်းနာမည်စည်းရင်းနဲ့တကွစစ်ဆေးမှုတွေလုပ်ဆောင်နေတယ်လို့ဆိုပါတယ်နိုင်ငံတော်လုံခြုံရေးကောင်စီရဲ့အတွင်းမှူးဗိုလ်ချုပ်နတ်တဖွန်တင်ပါနစ်ကလည်းထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
อีกแง่หนึ่งก็คืออาจจะกระทบนะครับต่อพี่น้องประชาชนที่ต่อไปที่จะต้องเดินทางไปต่างประเทศให้ดูกันให้รอบด้าน
အခုလိုမျိုးအလုံးဆိုင်တွေမှာအာဏာပိုင်တွေကစီစစ်စောင့်ကြည့်ရေးဂိတ်တွေချထားရတာဟာနိုင်ငံသားသားရှေ့တောက်လို့တမားတွေကြားမှာကက်ယောဂါဟာတနေရာကတနေရာကိုအပြောင်းရွှေ့တွေကုလူသွားလာမှုတွေကနေဆက်လက်ပြန့်ပွားမှုတွေရှိနေသေးတာကိုထိန်းချုပ်နိုင်ဖို့အတွက်မဖြစ်မနေလှုံ့ဆော်ရတာဖြစ်တယ်ဆိုပြီးထုတ်ပေါ်ပြောဆိုသွားပါတယ်ယောဂကူးစက်မှုလုံးများနေတဲ့နေရာတွေမှာဆိုရင်လုံခြုံရေးအင်အားတိုးချတာနဲ့ကင်းတဲ့စောင့်ကြည့်တာမျိုးတွေလိုအပ်တယ်လို့လှုံ့ဆော်သွားမယ်လို့လည်းထိုင်းအနာပိုင်တွေကဆိုပါတယ်လက်တလောမှာတော့က ကယောဂပိုကုသမှုရှိနေတဲ့နိုင်ငံသားတရှိပြောလို့တမားတွေနေထိုင်ရနေရာတွေမှာတန်ဆူးကျိုးတွေနဲ့ကာထားတာမျိုးပိတ်ပင်ကတ်တတ်ထားတယ်လို့ရေးပေါ်ကုသရေးလှုပ်ထားတဲ့နေရာတွေကနေအလုတမားတွေထွက်မပြေးနိုင်အောင်လဲလှုပ်ဆောင်ထားပါတယ်ဇူလိုင်လမှာတနိုင်ငံလုံးနဲ့ကန့်သတ်မှုတွေဖြေလျှော့ဖို့လှုပ်ဆောင်နေတာမို့ကုသတဲ့နေရာတွေမှာပိုပြီးတော့တင်းကျပ်မှုတွေလှုပ်ထားတယ်လို့လဲကိုရဲမင်းကပြောပ ကျွန်တော်တို့ဒီတန်စီကျိုးတွေချပြီးတော့အသွားလာအောင်လုံးဝကန့်တတ်ပိတ်ပင်လိုက်တာမျိုးပေါ့နော်ဟိုလော့ဒေါင်းချလိုက်တဲ့ပုံစံမျိုးတွေထီကိုဟိုလောက်ဆောင်လာတော့တွေ့ရတာပေါ့နော်ယောဂါကိုကျွန်တော်တင်းတင်းကြပ်နဲ့ထိန်းချုပ်လာတဲ့ပုံတွေ့ရတာပေါ့ကိုဗစ်တတိယလိုက်မှာတော့ဆမ်မော်စကွန်ပြည်နယ်ကမြန်မာရှေ့ပြောင်းလို့တမားတွေကြားမှာကူးစက်မှုတွေအများအပြားတွေ့ရတယ်လို့ကိုဗစ်တတိယလိုက်မှာ ဒီကိုဗစ်19ကဒီကိုဗစ်19ရှိနေပါတယ်။ဂျွန်လ၁၂ရက်နေ့မှာတော့ကိုဗစ်အတည်ပြုလူနာအသစ်2000ကျော်တိုးလာပါရဲ့ရှင်။
မြန်မာနိုင်ငံအင်ဂျင်ထိုင်းနိုင်ငံကဒီကိုဗစ်စိုးရိမ်ပွဲအခြေအနေတွေကိုနားဆင်ခဲ့ရပြီးရခိုင်ပြည်နယ်ကဒုက္ခသည်အခြေအနေတွေကိုလည်းပြောပြခြင်းပါတယ်။ရခိုင်ရှမ်းကရင်ပြည်နယ်တွေမှာရှိတဲ့ပြည်တွင်းဒုက္ခသည်
IDB တသိန်းကျော်ရှိတဲ့ရခိုင်ပြည်နယ်ကယာယီစခန်းတွေမှာအခက်အခဲတွေရှိနေစေဖြစ်တယ်လို့ရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတက်မတော်နဲ့ရခိုင်လက်နက်ခံအေအဖွဲ့တို့ကြားတိုက်ပွဲရဲ့ရက်ဆိုင်နေတာခွန်လာနီးပါးရှိနေပေမဲ့စစ်ဘေးဒုက္ခသည်တသိန်းကျော်လောက်ယာယီကိုလိုနီစခန်းတွေမှာအခုချိန်ထိနေရမပြောင်းနိုင်ကြသေးပါဘူး။လုံလုံရေးရနေရမပ
ကျွန်တော်တို့ပြန်တဲ့အခါသူတို့တောင်းဆိုချက်အရာအင်အားစုတစ်ခုကို
ကိုတန်ငါးသိန်းစီကျွန်တော်တို့ပန်းမိုးတာတွေရှိတယ်လေမူအားဖြင့်နော်ဆိုတော့အဲ့လိုအမ်းမျိုးနယ်ထဲမှာပြန်ရတာတွေရှိတယ်မင်းများမျိုးနယ်ထဲမှာပြန်ရတာတွေရှိတယ်တောက်တော်မျိုးနယ်ထဲမှာအဲ့လိုပြန်ရတာတွေရှိတယ်ဒါပေမဲ့သခန်းဘလောက်မှာဖယ်ရွာတွေဘာတွေညာတွေအတိအကျအချင်းတော့ကျွန်တော်အကုန်လုံးတော့မပြောနိုင်ဘူးခင်ဗျစေဘေးဒုက္ခသည်အနေနဲ့မိမိနေရာကိုပြန်ကျင်ကြပြီမဲ့လေသူတို့နေရာမ ကျွန်တော်တို့ကတက်ကရှင်းလင်းပေးရမယ်အပိုင်းဒီရှိသေးတာတွေရှိတယ်အဲဆိုစိတ်မချရတဲ့နေရာကိုကျွန်တော်တို့ကတက်ကနေပြီးတော့ကလီယာဖြစ်ပါပြီလို့ဟိုတော့မှကျွန်တော်တို့ကဒီဟိုဟာဒီပြန်နေရာချထားပါလေဆိုတော့အဲ့လိုနေရာချထားနိုင်ခြင်းမရှိတဲ့အဲဒေတာတွေမှာရှိနေတဲ့အဲရှိသေးချောင်းတွေအတွက်ကတော့ကအရေးပုံမှန်အတိုင်းပဲကျွန်တော်တို့ကထောက်ပံ့မှုတွေပြုလုပ်ရမှာဖြစ်ပါတယ်သူတို့ဆုံးခွာခဲ့
ကိုယ်စောစောထွန်းကပြောပါတယ်ပြန်လက်တွေ့တော့အမြင်ငယ်ရှိပါတယ်ဒါပေမဲ့အရင်ကနေပါသေးတယ်အဲမြတ်သားပြန်တော့မပြန်နိုင်သေးဘောနော်အဓိကဒီဘိုးကဒီဒီမှာပဲအပြန်ကြမ်းမယ်ပြန်ဘိုးစဉ်းစားမယ်လို့ပြောပါတယ်အဲနောက်တစ်ခုကဒီအဓိကစိမိတ်ဆောင်တွေနေတယ်ဘုကိစ္စမှာအဓိကစင်ကိုရှာနှစ်ခုရှိပါတယ်အဲဒါကတော့ဒီတိုက်ပွဲတွေအတင်းနေမကြည့်လာဘောအတွက်ခိုင်မာတဲ့အဲဒီစိမိတ်ဆောင်တွ
အမခင်ရှိအောင်ဒီလိုပြဖို့လိုပါတယ်အဲဒါမှပဲသူတို့အနေနဲ့လူရှုံစကားစနဲ့တင်နိုင်ကြပါလိမ့်မယ်အဲကျွန်တော်တို့ဒီဗီဂရီလာနောက်ဆုံးကောင်းကြရတဲ့စီးရင်တွေရတာတော့တသိန်းနဲ့တပေါင်းကျော်အထိဆီနေပါသေးတယ်ပြည်ကောင်စီနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာခြားထားရေးဝန်ကြီးတက်ပြန်ရေးအတွက်စီစဉ်ဆောင်ရွက်နေရလို့အာနာပိုင်းဒီဘက်ကပြောဆိုထားပေမဲ့စစ်ဘေးဒုက္ခဒဲရီ ဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီ
ီးတရင်ဆောင်မတွေကိုအီးမေးလ်တရင်လောင်အဖြစ်နဲ့ VOAB Studies ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်တရင်လောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရင် VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါရင်နောက်တစ်နည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချင်းကိုတစုတစည်းရရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်တွေရှုစားနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှအရင်ဦးဆုံးအမျိုးသမီးကန္တာဖြစ်ပါတယ်။မန္တလေးတိုင်းမြင်းကြံမြို့နယ်တလုံးမြို့ကြီးရွာမှာပြီးခဲ့တဲ့မေလ12ရက်နေ့ကအခြားလူငယ်5ဦးနဲ့အတူစစ်ကောင်စီတပ်တွေရဲ့ဖမ်းဆီးထိန်းသိမ်းတာခံခဲ့ရတဲ့မန်ငိမ်းစုဟန်ခေါ်ကောင်းဝီရန်ကိုဖမ်းဆီးထိန်းသိမ်းပြီးအသက်မပြည့်သေးတဲ့အတွက်ပြန်လွှတ်ပေးလိုက်ပါတယ်။ကောင်းဝီရန်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာမက်ခင်ဖြူထွေးကတင်ပြထားပါတယ်။
ဒီခေတ်ဧပြီလကုန်နဲ့မေလအစောပိုင်းကာလတွေအတွင်းစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေအကြားအပြန်အလှန်တိုက်ခိုက်မှုတွေနဲ့တင်းမာမှုတွေပြင်းထန်ခဲ့တဲ့မြင်းစံမျိုးနယ်တလုတ်ကြီးရွာမှာမေလ17ရက်နဲ့12ရက်နေ့တွေမှာတော့စစ်ကောင်စီတပ်ဖွဲ့တွေကအင်အားလုံးရင်သုံးပြီးရွာကိုပိတ်ဆို့ဝင်စီးခဲ့တာကြောင့်တရွာလုံးကထွက်ပြေးခဲ့ရတယ်လို့လူငယ်6ဦးဖမ်းဆီးခံခဲ့ရပါတယ်။ဒီအထက်ကတဦးကတော့စစ်ကောင်စီတပ်ဖွဲ့တွေရဲ့နှိပ်စက်နှင်းပတ်မှုကြောင့်ဖက်စီခံရပြီးတော့နိုင်ပိုင်အတွင်းမှာပဲသိဆုံးသွားခဲ့ပါတယ်။ဒီလူငယ်တွေကိုစူပူအကြက်ဖက်ရမှာတုံးတဲ့လက်နက်တွေနဲ့ဖမ်းဆီးမိခဲ့တယ်လို့စစ်ကောင်စီသတင်းမှထုတ်ပြန်ခဲ့ပေမဲ့တကယ်တမ်းကတော့အဲ့ဒါလို့မဟုတ်ဘူးလို့ဖမ်းဆီးရမှာပါဝင်ခဲ့ပြီးအသက်မပြည့်သေးတဲ့အတွက်ပြန်လွတ်လာတဲ့မငိမ့်စုဟန်ခေါ်ကောင်းဝင်ရန်ကပြောပါတယ်
။ပါဝင်ပြည်စီပါရောက်ဆိုတာသူတို့ရွာထဲမှာမိတဲ့တရှိတွေကိုကျွန်တော်တို့တခါရဲ့ဓာတ်ပုံတွေပြီးဖိုတိုအတင်းလေးလို့လုပ်ပြတာ။
အဲ့တော့ပြောချင်တာကတကယ်တမ်းဖမ်းတဲ့အချိန်မှာအပြစ်မှရှိတဲ့လက်နက်တွေနဲ့ Photoshop ပြန်ရိုက်တာကိုရီစီမှာတော့တကယ်တမ်းကသူတို့ပြောသလိုမျိုးလက်နက်တွေရှိနေတာမဟုတ်ဘူးပေါ့
ဟုတ်ကဲ့ရောဟုတ
်ဖမ်းခံရတာအိန္ဒိယ6ယောက်လို့ပြောတယ်တပြိုင်တည်းလား6ယောက်ကတနေရာထဲမှာလား
ဟုတ်ကဲ့တပြိုင်တည်းမဟုတ်ဘူးပြကျွန်တော်ရဲ6ယောက်ကျူးရဲ့ကျော်စင်ဦးရဲ့အမေရဲ့3ယောက်3ယောက်ကိုယူမိတာပြီးတော့မာရီဟာဘလမောက်ကြီးတွေ့ရတဲ့2ယောက်ရဲ့ကိုဆိုးရကထွန်းလို့ရဲ့အောက်ကိုကိုရဲ့သူတို့3ယောက်ကတခါမိရောဒီကျွန်တော်ရှင်တော့ခေါ်လာ
အဲ့ဒီနေရာဖမ်းသွားတဲ့သူတွေထဲမှာမှကောင်းဝီရဲ့တယောက်ပဲပြန်လွတ်တယ်လို့လည်းသိရတယ်အဲ့ဒါဟုတ်လား
အဲ့ဒါကပြန်လွတ်တယ်ဆိုတော့မဟုတ်သေးဘူးကျွန်တော်ကလည်းဆိုရဒီအတတ်မပြည့်သူတို့အာမခံနေလူမိဘကိုအုတ်ခဲခြင်းနဲ့ပြန်အပ်ပြလာရမိဘကလေးမှုကြမှာကျန်နေတယ်ကျွန်တော
်အမှုလေးမှုနဲ့တရားဆွဲထားတယ်လို့ပြောတာလား
ဟုတ်ကဲ့ပြဟုတ
်ဘာမှုတွေနဲ့ဆွဲထားတာလဲ
ဘာရမားရယ်နေ35ရယ်ပောက်ကွဲ3ရယ်19ဆလုံး
အခုလိုဒီဖမ်းခံရပြီးတော့တရားစွဲဆိုခံရတဲ့အပေါ်မှာရောဒါကတကယ်ကိုကျူးလွန်လို့လားဘယ်လိုများထင်တယ်လဲဒီအပေါ်မှာ
ဘယ်လိုမျိုးလဲဒီပေါက်ကွဲတုံးလို့အကူစားလုံးလို့ဆိုတာခင်ဗျာကျွန်တော်ထင်မှာမပါဘူးပစ္စည်းရပေါက်ကွဲရေးတုံးတဲ့ပစ္စည်းရမပါဘူးဗျာအဲ့ဒါကိုသူကဒီရွာထဲပိုင်းမှာဒီလိုမျိုးလုပ်တဲ့သူတွေရှိရဲ့ဗျာအဲ့ဒီပစ္စည်းအဲ့ဒီပစ္စည်းကိုမျိုးရောကျွန်တော်တို့နဲ့တခါတည်းကျွဲပြအမှုတွဲထုတ်လိုက်တာပေါ့
ော့ကိုမလုပ်တဲ့ဟာတွေကိုပါစုပေါင်းပြီးတော့မတရားတစ်ဖြစ်ကိုပေါ်မှာဆွဆွဲတယ်လို့ပြောကျင်တာလား
ဟုတ်ကဲ့ပါ။
အဲ့တော့ဒါဆိုရင်အခုကောင်းဝင်ရန်ပြောတဲ့အတိုင်းဆိုလို့ရှိရင်အခုကဒါကကိုကိုလုံလုံပြန်လှုပ်ပြီးတာမျိုးမဟုတ်ဘဲနဲ့တရားဆွဲထားပြီးတော့မှဒါဒီတရားဆွဲထားတဲ့ကြာကာလမှာခဏလှုပ်ပြီးထားပြီးတော့မိမရှိမှပြန်ပြီးတော့ခဏနေဆွဲတဲ့ဘောမျိုးအချိန်ကြီးပြန်ပြီးတော့အဖမ်းခံရနိုင်တဲ့အနေအထားမျိုးဖြစ်နေတာပေါ့
။ဟုတ်ကဲ့ပါ။
အဲ့တော့ဘာဆက်လုပ်ဖို့စဉ်းစားထားလဲ
။ဘယ်လိုလဲကျွန်တော်ဒီဆုံးမှုကိုဆက်လက်ပြီးရေဆိုင်ရအောင်ပါခဲ့။
ဘလိုပုံစံနဲ့ရေဆိုင်မယ်စဉ်းစားထားလို့မှရှေ့နေငှားမှလားဒါမှမဟုတ်ဒီ
ရေရရှိရဟုတ်ဒီကျွန်တော်600လောက်ည900လောက်ပေါ့
နည်းနည်းလောက်ရှင်းပြပေးပါလားအခုကိုကိုဆွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့ဘယ်လိုရင်ဆိုင်မှုရှိရဲဆိုတာမျိုး
တချို့တကယ်ဆိုရရင်တော့တချို့အမှုတွေကကျွန်တော်တို့မလုပ်ဘဲနဲ့ပါတဲ့အမှုတွေရှိရင်ဗျာဥပမာဆိုရင်၄၃ကဆိုတာကဘယ်လိုပြောမလို့မီးရှို့တာပေါ့ဒီကျွန်တော်တို့မီးနဲ့မှဖြစ်ကြတဲ့အတားအမီးရှို့တာလို့ပါလို့ပြောရမှာအဲဒီဥစ္စာတွေကိုကျွန်တော်တို့မလုပ်ဘဲနဲ့ကျွန်တော်တို့ဆွဲတယ်ဗျာအဲဒီအမှုမှာ
အဲ့တော့ဒီလိုမျိုးကိုဖမ်းခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုဘလို့နားလဲထားလဲ
ကျွန်တော်ဒီဘယ်လိုလဲဒီဝိုင်လာဒီရေတော့တရိတ်တွေခြာရေးတရိတ်ထဲမှာလည်းပါရေးဒီရောဖြစ်တဲ့တရိတ်ထဲမှာလည်းပါရေးဒီတလုံးမှာဟောဖြစ်တဲ့ထဲတော့ကာကွယ်ရေးအဖွဲ့ဝင်နေတာပေါ့ဘာကြောင့်ခုလိုရောင်းနေရလဲဆိုတော့သူတို့ကနာတရားကိုလည်းမခံဘူးညာအလျားတစ်ဖြင့်သိနေရပေါ့ပြောပြောလဲဆိုတော့ဒီကျွန်တော်တို့အရင်ရှိရဖြစ်တော့လည်းကြင်ဖြစ်ချင်ကျွန်တော်ကြားရတော့ရှိရဖြစ်တော့ကျွန်တော်တော့မကြုံခဲ့ဘူးပေါ့ကျေးဇူးတော်ပါတို့အိမ်တွေကိုချင်းမီးဝင်လာနိုင်တယ်ဒီထဲကိုချင်းမီးဖမ်းသွားနိုင်တယ်အလိုပုံစံမျိုးပြီးတော့မတရားတစ်ဖြစ်တက်ပြက်နေရတယ်လည်းမကြည့်နေလို့မတရားတစ်ဖြစ်ဖမ်းယူရတယ်မတရားတစ်ဖြစ်တက်ပြက်နေရတယ်သဘောမကျလို့မဲဆိုလို့ဒီပေါဝင်လို့ရှားခဲ့တာနော
်ဘယ်နှစ်ရက်ဘလောက်ဟိုကောင်းဝင်ရောအထင်းမှနေလိုက်ရလဲ
အေး16ရက်လောက်နေလိုက်ရတယ်ဆက်တက်ထင်းမှ25ရက်အချိန်ဆန်းနေမှာတရားနေမှာအတိုင်းမ
ဖမ်းသွားတဲ့သူတွေအတူတူအားလုံးထားတာလားဒါမှမဟုတ်တယောက်ချင်းစီထားတာလား
အဲဒီလိုကြားလေးကြရတော့သူတို့နေအောင်တခိုင်းနေအောင်တခိုင်းမအေးဟာကျွန်တော်ရတယောက်ထင်းတယ်အဲ့
တော့ဖန်းစီခံထားတဲ့အချိန်မှရောဥမာနေဆက်ညှပ်တန်းတာမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်စစ်စေးမင်းများနာတွေရောဘာတွေကြုံခဲ့ရသေးလဲ
စနေရက်နေ့ဖမ်းခံရတဲ့နေရာတော့တော်တော်ရိုက်ခံရတယ်ကျွန်တော်လက်မှလည်းထိုင်ရရပါရှိတယ်။လက်ပြညိုတုပ်ပြီးတော့နေနေရောညမနိုင်ဘူးမလားထိုင်ရရထိုင်ရထားပြီးတော့မှဖယ်စစ်နေရကြံနေအောင်လို့အခုနေကောင်းကိုရိုက်ကြရတော့ဒီလှိနှောတဲ့တက်နေတော့ကြောင်းနေကြရောအဲ့လိုမျိုးဖြစ်
စားတော့ဒီပါရောတခြားကျွေးမှုရရှိတာဘယ်လိုကြုံခဲ့ရလဲဒီ18ရက်ကာလအတွင်းမှာ
18ရက်ကာလအတွင်းမှာစားတော့ကတော့တို့စစ်တပ်ကကျွေးမှုတွေထားတာဝင်လို့အ
ဲ့ဒီအချိန်မှာရောကိုဘယ်လိုခံစားရလဲ
ကျွန်တော်ကြောက်ကြတော့မကြောက်ဘူးကျွန်တော်အရင်ကအကိုရယ်ကျွန်တော်အမရယ်ဝယ်သွားပြီးတင်းရမြင်ကျွန်တော်တောင်းဝင်မတင်လို့မျိုးခံစားရတာ
ဟိုစနေနေ့ကဖန်ခင်ရပြီးတော့ပြန်လွတ်တာနဲ့ဘာနဲ့ဆိုတကယ်တော့ဒါဆိုရင်ပြန်လွတ်တာတပတ်လောက်ပဲရှိအောင်မယ်နော
်ပြန်လွတ်တာတစ်ခါမျိုးပဲရှိအောင်မဟုတ်
ဆိုတော့အခုရောကိုကိုပြန်လွတ်ပေးလိုက်ပြီမယ်ဆိုတော့အမှုကလည်းဆွဲထားတယ်ဆိုတော့ဥမာကိုနောက်မှာဟိုစောင့်ကြည့်နေတာမျိုးတို့ဟိုချိန်ချောက်တာမျိုးပဲဖြစ်ဖြစ်ကြုံရတာမျိုးရှိလားအခုလက်ရှိအခြေအနေမှာ
ချိန်ချောက်တာမျိုးတော့မရှိသေးဘူးဒါပေမဲ့စောင့်ကြည့်နေတယ်လို့ရှိပါတယ်ကျွန်တော
်အဲတလူမှာပြီးခဲ့တဲ့အိမ်မီလာထဲမှာဆိုလို့ရှိရင်ဒါဟိုတော်တော်လေးကိုပြင်းပြထန်ထန်ဖိနစ်ခံရတဲ့အခြေအနေလည်းဖြစ်တယ်အဲ့ဒီအချိန်မှာရောကောင်းဝေရန်ကတလူမှာပဲရှိနေတာလား
တလူမှာပဲကြာကျွန်တော်
အဲ့ဒီမှာတကယ်ကိုစီစစ်တက်အင်အားလုံးကြုံရင်အင်အားအလုံးရင်းသုံးပြီးတော့မှရွာလုံးကျွတ်ထွက်ပြေးရတယ်ဆိုတာမျိုးလည်းကျွန်တော်တို့ကြားရတယ်လေဆိုတော့
အဲ့
ဒီကတလုကအခြေအနေရောအဲ့ဒီအချိန်မှာဒီစစ်တက်ကဘလို့များအလုံးရင်းနဲ့ဝင်လာခဲ့တယ်ဘလို့ဖြစ်ခဲ့တယ်ဆိုတာရောကိုကြုံတွေ့ခဲ့ရတာကိုနည်းနည်းတော့ရှင်းပြပေးပါလား
ဆက်တရနေ့နေ့ညနေပိုင်းတော့မှသူတို့ဘက်ကဒီရောက်ကြည့်ရဗျာဒီရောက်ထိလာတဲ့ဥစ္စာကိုသူတို့ဘက်ကအစားတော့သူတို့ပြောရတယ်လမ်းအကြည့်ရလမ်းလာရှင်းတာလို့ပြောတယ်အဲ့တော့ဘာကြတော့သူတို့ဘက်ကဟောက်ပြီးတော့ဘာဘာကြီးနဲ့ကြီးနဲ့ထွေရဗျအဲ့ရောင်မှကျွန်တော်ဒီရွာသားကြီးကမကြည့်တော့နေခွားရည်နဲ့ပြန်ထွေရအဲ့ဒီတကယ်လို့နေပြန်ထွေရသူမင်းနဲ့ပြန်ထွေရဗျအဲ့ရောင်မှနောက်တတရနေ့ညညပိုင်းတော့ဆက်တာပေါ့ဒီမင်းလေးကိုအဟုတ်ပုံရောလည်းမိတိလာတက်လို့ပြောလို့ရနေအောင်တက်ဖို့ဆင်းလာတယ်ဒီကတော့ဒွန်ကြရဲ့လုံးရင်းနဲ့ခရယာနေပါလို့ရှိနေတယ်ထင်တယ်အဲ့ရလေရရတဲ့သူတို့ဆင်းလာပြီးတော့သူတို့ကလည်းအပီဂျီကြီးဟာအကုန်ပိုင်ဒီတဲ့တဲ့ခန္ဓာတိုင်းပေါက်တယ်ဆိုတာလည်းသူတို့ဘက်ကအဲ့ဘက်ကသူတို့အရင်ကအပီဂျီနဲ့ထိလိုက်တခါတူရတဲ့အချိန်မှာဘုံမမနိုင်တော့အကုန်ရလို့သူကခပ်ပြေးရစတဲ့အနေနဲ့ခပ်ပြေးရဒါပေမဲ့မနိုင်ခင်မှာကျတော့သူတို့အင်အားအများကြီးနဲ့သူဖြတ်ပြီးဝင်လာတာဒါဆိုတကြီးရောက်ဝင်လာမှာမဟုတ်ဘူးဇာနောက်ဘက်ကဝင်လာရှိရရအရှိဘက်ကနေပတ်ဝင်လာရှိရတောင်ပေါက်ဘက်ကနေလာရှိရရဘက်ကနေဝင်လာရှိရတော်တော်များများဝင်လာတော့အဲမှာလမ်းကြိုက်တူကလည်းပါတော့သူတို့ နောက်နိုင်နေပါရဲ့အဆသူတို့အကုန်ပြေလို့ဝင်လာရ
အခုရောတလုံးမှာတိတိငင်ငင်ပြန်ဖြစ်သွားသလားဘာလို့ဆိုနောက်ပိုင်းတော့တိတ်အတန်မကြားရတော့ဘူးလေနော်ဟိုရွာကြီးဒုက္ခရောက်ကြတယ်စာနယ်ရေခါအစားလို့ပြေးကြလွှားကြရတယ်ဆိုတာအစောပိုင်းကြားလိုက်ရတယ်ဒါပေမဲ့အခုနောက်ပိုင်းတော့တိတ်မကြားရဘူးဆိုတော့တလုံးကအချင်းကြီးပြန်တည်ငင်သွားတဲ့သဘောမျိုးလားဒါမှမဟုတ်လူတွေကအခက်ခဲကြီးဆက်ပြီးတော့ရင်ဆိုင်နေရတော့မဲလားလုံခြုံရေးအရာပဲဖြစ်ဖြစ်စာဝင်နေရေးအရာပဲဖြစ်ဖြစ်ဘယ်လိုအခြေအနေရှိလဲလက်ရှိမှာ
ကျွန်တော်မှာလူမရှိဘူးလို့ပြောရဲမော့ရှောင်းနေရတယ်လို့ရှင်ကြီးကလည်းလူမျိုးကြားရချထားတယ်ကျွန်တော်ကအခုလောလောဆယ်တင်ရလူမျိုးပဲတကယ်ချင်းနဲ့မှလည်းဆက်တယ်မလို့ခိုင်
းတော့ကောင်းမွန်ရင်အတွက်လုံခြုံရေးရရောအခုချိန်မှာစိတ်ချရတာသူတို့အချိန်မြူလာဖမ်းနိုင်နေဆိုတော့ရှောင်းနေရမျိုးရောမလုပ်ဘူးလား
ရှောင်းနေရမျိုးတော့မလုပ်သေးဘူးအမှုကလည်းကျွန်တော်ကမပြီးသေးဘူးလေအမှုပြီးရခင်ရှင်းထားရအောင်ပါလေသူတို့ဖမ်းလာတော့ပြောလို့မရသေးဘူးဗျာ
ဖမ်းသွားတယ်မှာ6ရက်ထဲမှာကိုကိုမှဘာလို့ပြန်လွတ်ပေးတယ်လို့ရောသူတို့ပြောလဲပြန်လွတ်ပေးရဆိုတော့ပြောသူတို့ပေါ့အမှုတွေကတော့ရှိနေနေတာပေါ့ဒါပေမဲ့ဖမ်းချုပ်မထားဘူးပေါ့နော်
ကျွန်တော်အသက်မကြီးဘူးပြဟုတ
်။ကြံခဲ့တဲ့သူတွေနဲ့ပတ်သက်လို့ရောဘလူဖြစ်စေခြင်းတလဲ။စိတ်ပူမိလား။ငွေချင်းတွေပဲလား
။သူတို့ရောစိတ်ပူမိရဲ့ဟုတ်ကျွန်တော်ဘယ်လိုပြောမလဲဒီတော်ရင်ကြီးမှပဲတိချင်းရတာပေါ့။ဒါပေမဲ့တယောက်ကတော့ငွေကလေးရဲ့ပြချင်းလား။ဘယ်လိုမလဲတယောက်တော့မဝင်ဘူးကျွန်တော်ကတော့ကျွန်တော်ကတော့ဒီကျွန်တော်မလုပ်တဲ့ကိစ္စတွေနဲ့ဆွဆွဲခံရတာပါလို့စိတ်မငြိဘူးလေ
။အဲ့တော့ဘာဖြစ်စေခြင်းတလဲ။
ဘာကြီးရလာကြီးဆိုတော့လေမတရားပြဆိုင်ရမှာပြီးသူတို့လည်းဖြည်းဖြည်းလေးရောက်နေတယ်။ဒီကောင်တွေလည်းဒီကောင်တွေကတော့အကိုကြီးလည်းကျွန်တော်ဖြည်းဖြည်းလေးရောက်နေတယ်။ဒီကောင်တွေကတော့ဆက်နေတော့အရင်လိုမျိုးရဲ့ဆက်ရရဖြစ်ဖြစ်နေတယ်။အခုပုံရင်ရတော့သဘောမချအောင်ဒီလိုကြီးကြီးဆက်နေရကြတယ်ဗျာ။ဒီကတော့အရင်လိုပုံရိပ်တက်ဖြစ်နေတယ်ဗျာ။တရားမျှတမှုလည်းလိုရတယ်ဗျာ။ဒီချိန်မှာတော့ကျွန်တော်တို့ဖြစ်နေတာတရားမျှတမှုမရှိတဲ့ဗျာ။ဆက်ဆက်ဖြစ်နေလို့ရတယ်။တရားမျှတမှုကအဓိကလိုရတယ်
မြေသမီးကနာကိုနားဆင်ကြရပြီးခုတော့ဒီတုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်ပြည်တွင်းစဉ်ကာလသမိုင်းဝင်မြို့တစ်မြို့အကြောင်းကိုကိုအောင်ကကြောပြမှာဖြစ်ပါတယ
်။ Pennsylvania ပြည်နယ်က Gettysburg ဆိုတဲ့မြို့လေးရာအမေရိကန်ပြည်တွင်းစစ်မှာအထင်ကြီးရနေရာကပါဝင်တာကြောင့်သမိုင်းဝင်မျိုးလေးဖြစ်ပါတယ်။ဝါရှင်တန် DC ကနေဆိုရင်လေတနာယူဝဲတတလောက်ကားမောင်းသွားရင်ရောက်ပါတယ်။မြို့သိန်းငယ်ပေမဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကသမိုင်းဝင်စစ်ပွဲတွေဖြစ်ပွားခဲ့တဲ့နေရာဖြစ်တာကြောင့်လေလာသူတွေနဲ့စီကားတဲ့မြို့တစ်မြို့လေးဖြစ်ပါတယ်
။လွန်ခဲ့တဲ့1863ခုနှစ်ကအမေရိကန်တောင်ပိုင်းတပ်ရဲ့ဗိုလ်ချုပ်ကြီးရောဘတ် E. Lee ကဗာဂျီးနီးယားချန်ဆယ်လာဗေးလ်မြို့ကစစ်ပွဲကိုအနိုင်တိုက်ခဲ့ပြီးတဲ့နောက်သူ့ရဲ့မြောက်ပိုင်းဗာဂျီးနီးယားတပ်ကိုဦးဆောင်ပြီးတော့နောက်တစ်ကြိမ်စစ်ပွဲဆင်နွှဲဖို့အတွက်ဂီဒီစ်ဘတ်ကိုစုရဲ့အဖြစ်နဲ့သတ်မှတ်ခဲ့ပါတယ်။စစ်တံကိုအလူးလဲခံခဲ့ရတဲ့ဗာဂျီးနီးယားပြည်နယ်ကနေမြေလွတ်တွေပေါ်တဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာလက်နက်နဲ့တိုက်ခိုက်ရေးအင်အားတွေကိုစုဆောင်းခဲ့ပါတယ်
။ဗိုလ်ချုပ်ကြီးရောဘတ်လီရဲ့ဗျူဟာကအမေရိကန်မြောက်ဘက်ခြမ်းကမြို့တွေကိုဝန်းရံမယ်။နောက်ဒီမြောက်ပိုင်းကစစ်လူလားနေသူတွေကိုအင်အားချိနဲ့အောင်လုပ်မယ်ပြီးမှမြောက်ပိုင်းနေမြေအတွင်းအဓိကစစ်ပွဲကြီးတစ်ခုကိုအနိုင်ရအောင်တိုက်မယ်အဲဒီနောက်ငင်းငယ်ရေးကိုခိုင်မာအောင်လုပ်မယ်ဆိုတာပ
ါတစ်ဖက်မှာလည်းသမ္မတအီဗရာဟင်လင်ကွန်းကတာဝန်ပေးထားတဲ့အတိုင်းဗိုလ်ချုပ်ဂျော့ဂျက်ဟော့ကာကသူ့ရဲ့မြောက်ပိုင်းတပ်ကိုတိုက်ခိုက်ဖို့အစင်းသည့်အနေအထားပြင်ထားပါတယ်ဒါပေမဲ့ Gettysburg စစ်ပွဲကြီးမစတင်ခင်3ရက်အလိုမှာတော့ဗိုလ်ချုပ် George Gordon Meade ကသူ့ကိုတပ်တွေကုတ်ကဲဖို့အတွက်အစားထိုးခန့်အပ်ပြီးဝါရှင်တန် DC ကိုဗိုလ်ချုပ်ကြီး Robert Lee ရဲ့တောင်ပိုင်းတပ်တွေမလာနိုင်အောင်ကြားမှာဝင်ရောက်နေရာယူခိုင်းပါတယ်ဒီအနေအထားကိုသိပြီးတဲ့နောက်မှာဗိုလ်ချုပ်ကြီး Robert Lee ဟာ Gettysburg ပတ်ဝန်းကျင်မှာတပ်ဖွဲ့တွေကိုနေရာဖြန့်ကျက်ပြီးချထားလိုက်ပါတယ်
1863ခုနှစ်ဇူလိုင်1ရက်နေ့မှာတော့တနတ်တပ်တိုက်ပွဲတွေထိတိုက်ရင်ဆိုင်ဖြစ်ပွားခဲ့ပါတယ်။တောင်ပိုင်းတပ်ကတပ်ဖွဲ့ဝင်3000နဲ့မြောက်ပိုင်းကတပ်အင်အား2000တို့တိုက်ခိုက်ကြတာမှာအဆုံးမတော့တောင်ပိုင်းတပ်တွေရှုံးနေပြီးပြန်လည်ဆုတ်ခွာခဲ့ရပါတယ
်ဒုတိယနေ့မှာတော့နှစ်ဖက်စလုံးမှာတိုက်ပွဲဝင်ဥယျာဉ်သိန်းကနန်းနားအထိနီးကပ်လာခဲ့ပါတယ်တတိယနေ့အဖြစ်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်လာချိန်မှာတော့တောင်ပိုင်းတပ်ဖွဲ့ဝင်တွေအကြဆုံးများတာကြောင့်ဗိုလ်ချုပ်ကြီးရောဘတ်လီဟာသူ့ရဲ့တပ်တွေကိုဗာဂျီးနီးယားအထိပြန်လည်ဆုတ်ခွာစေခဲ့ပါတယ်
ဒီတော့ရကြတိုက်ပွဲတွေအတွင်းတပ်သား9000တထောင်လောက်တေကျထိခိုက်ဒဏ်ရာရပျောက်ဆုံးခဲ့ပါတယ်ဒီတိုက်ပွဲပြီးလေးလအကြာမှာသမရအီဗရာဟံလင်ကွန်းက Gettysburg တိုက်ပွဲအတွင်းစာဆုံးသူတွေအတွက်ရည်စူးပြီးကျင်းပတဲ့အခမ်းမှာသမိုင်းဝင်မင်းကွန်းပြောကြားခဲ့ပါတယ်သူ့ရဲ့မင်းကွန်းထဲမှာသမရလင်ကွန်းကမြောက်ပိုင်းနဲ့တောင်ပိုင်းတက်ကအသက်ဆုံးခဲ့သူတွေကို
တေဆုံးခြင်းနဲ့ရှင်သန်ခြင်းနှစ်ရက်ကြာကရဲရဲနဲ့လူဆန်းကောင်းတွေအဖြစ်ဂုံပြုပြောဆိုခဲ့ပါတယ်ဒီတိုက်ပွဲဟာညီညွတ်ပြီးတော့အင်အားတောင့်တင်းတဲ့နိုင်ငံဖြစ်ဖို့နိုင်ငံကိုဖွဲ့စည်းတည်ထောင်ခဲ့သူတွေမျှော်မှန်းထားတဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုအဆုံးဖြတ်ပေးခဲ့တဲ့တိုက်ပွဲလည်းဖြစ်ပါတယ်ကျွန်စနစ်နဲ့ပတ်သက်လို့တောင်နဲ့မြောက်ကြား
အနာခွဲဝေတုံးဆွဲမှုတွေမှာပါသဘောမတူဖြစ်ခဲ့တာပါအခုလိုတိုက်ပွဲတွေဖြစ်ပြီး250လောက်ကြာမှာတော့တစ်ချိန်လုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခိုက်ခဲ့ကြတဲ့ Gettysburg လမ်းတွေပေါ်မှာယူနီဖောင်းဝတ်စစ်သားအများပြပြန်လည်ရောက်ရှိလာပါတယ်ဒါပေမဲ့ဒီစစ်သားတွေဟာအမေရိကန်တောင်ပိုင်းနဲ့မြောက်ပိုင်းစစ်တိုက်ကြဖို့အတွက်မဟုတ်တော့ဘဲဒီစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားကိုငြင်းငြင်းချမ်းချမ်းပျော်ပျော်ရွှင်ရွှင်နဲ့ဆင်နွှဲနေကြတာပါ
ဟုတ်ပါတယ်1786နှစ်တုန်းခုနှစ်လွန်ခဲ့တဲ့နှစ်ပေါင်း150ကဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ်းအမှတ်အနေနဲ့ဟိုးရုံးကအတိုင်းစစ်သားတွေဝတ်စုံတွေဝတ်အရက်သားတွေကလည်းဟိုးရုံးကအတိုင်းဝတ်ကြပြီးတော့အထိမ်းအမှတ်ကိုကျင်းပတာပါဒီအထိမ်းအမှတ်ဆင်နွှဲကြသူတွေကတော့ဒါဟာ living history တက်ရှိသမိုင်းနေဆိုပြီးတော့တင်စားခေါ်ကြပါတယ်ဂက်တီစပတ် အထိမ်းအမှတ်အခမ်းအနားကိုနှစ်စဉ်နှစ်တိုင်းဆင်နွှဲကြတာမှာတော့
တောင်ပိုင်းကထင်ပေါ်ကျော်ကြားတဲ့ဗိုလ်ချုပ်ကြီးရောဘတ်အီလီနဲ့ဂက်တီစပတ်တိုက်ပွဲအတွင်းကသူရဲကောင်းတွေအတိုင်းဝစ်ဆင်ကြသူတွေလည်းရှိပါတယ်။ဒါ့အပြင်တောင်ပိုင်းနဲ့မြောက်ပိုင်းတပ်ကတရင်တပ်ဖွဲ့တွေရဲ့အရာရှိတွေတာမန်စစ်သားတွေပုံစံအတိုင်းလည်းဝစ်ဆင်ကြပါတယ်။ဂက်တီစပတ်စစ်ပွဲကြောင့်ပြောရင်တော့တဆက်တည်းပါလာတာကသမရအီဗရာဟံလင်ကွန်းပါ။
This nation, under God, shall have a new birth of
freedom, and the government of the people, by the people, for the people. Sure.
ဒီထိမှဆင်နွှဲကြသူတွေကတော့ဂက်တီစပတ်တိုက်ပွဲဟာအပြင်းထန်ဆုံး သွေးထွက်တန်ယူအဖြစ်ဆုံးတိုက်ပွဲဖြစ်တယ်လို့ဆိုပါတယ်ဒီလိုတိုက်ခိုက်မှုတွေအတွင်းတောင်ပိုင်းတပ်တွေအနိုင်ရခဲ့ရင်တောင်မှနိုင်ငံနှစ်ချမ်းကွဲသွားနိုင်မယ့်အနေအထားတော့မရှိဘူးလို့အထိမ်းအမှတ်အခမ်းအနားပါဝင်ဆင်နွှဲသူဂျင်ဂက်တီကဆိုပါတယ်
အခုဆိုရင်လေနိုင်ငံတကာနိုင်ငံအနေနဲ့ယက်တီနေမယ်လို့မျှော်လင့်ပါတယ်ပထမနဲ့ဒုတိယကမ္ဘာစစ်တွေမှာလေကျွန်တော်တို့ကအတူတူယက်တီခဲ့ပြီးပါပြီစစ်ပွဲပြီးတာနဲ့ကျွန်တော်တို့ရဲ့မတူတဲ့သဘောထားတွေကိုလည်းညှိနှိုင်းနိုင်ပါတယ်ဆက်ရှင်သန်နေနိုင်ဖို့ဆိုရင်ကျွန်တော်တို့တကွဲတပြားစီနေလို့မရပါဘူးလို့ဂျင်ကပြောသွားတာပါ အမေရိကန်အတွက်တော့အခုလိုဟိုးရုံးကအတိုင်ခွင့်စားစီရင်ပြီးအထိမ်းအမှတ်ဆင်နွှဲတာဟာ
ဝါသနာတက်တဲ့ကြောင့်သာမဟုတ်ပါဘူးဒါဟာအမေရိကန်ပြည်ထောင်စုဖြစ်လာဖို့တိုက်ပွဲဝင်ခဲ့ကြတဲ့သူရဲကောင်းတွေကိုလည်းဂုံပြူတာပါအခုခါမှာတော့ပင်ဆယ်ဗေးနီးယားပြည်နယ်ဂက်တီစပတ်မြို့မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်ဖွဲ့ဝင်တွေဟာစစ်ကြောင်းတစ်ခုထဲမှာအတူချီတက်နေကြပါပြီအခုလိုစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားတွေကိုနှစ်စဉ်နှစ်တိုင်းကျင်းပနေကြတဲ့တ ုပ်ဆောင်ပြသတာတွေကိုစိတ်ပါဝင်စားသူတွေကြည့်လို့ရအောင်တက်ဆိုင်ရာအာဏာပိုင်တွေနဲ့စေတနာဝင်တဲ့ကုညီသူတွေအတူပူးပေါင်းပြီးတော့သမိုင်းကိုလေ့လာနိုင်အောင်စူးစမ်းဆောင်ရွက်နေကြပါတယ
် Gettysburg ကိုတွားရောက်လေ့လာလို့သူတွေအနေနဲ့ www.nps.gov မှာအချက်လက်တွေကိုအရင်ဖတ်ရှုလို့ရပါတယ် Gettysburg စစ်မြေပြင်ဟာခြေဝန်းတဲ့အတွက်ကိုပိုင်ကားနဲ့တွားရောက်ကြည့်ရှုနိုင်တယ်လို့ tour bus လို့ခေါ်တဲ့ဒီလှည့်လည်ကြည့်ရှုလို့ရတဲ့အများကြီး bus ကားတွေနဲ့လည်းပတ်နိုင်ပါတယ်
တိုက်ပွဲဖြစ်ပွားတဲ့နေရာတွေကိုဆက်သွယ်ထားတဲ့မိုင်၄၀လောက်အရှည်ရှိတဲ့လမ်းမှာစပိန်နဲ့စီးနိုင်တယ်လို့ကွင်းပြင်ထဲမှာမြင်းစီးပြီးတော့လည်းလေ့လာလို့ရပါတယ်ရှင်
ဗီယိုရဲ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာဒေါက်ခင်မျိုးသက်ကဘီယေဘော်ကာလရေအကြောင်းကိုပြောပြပေးမှာဖြစ်ပါတယ်။
ဒီဘက်တော့တောတောင်တွေထဲမှာရှောင်တိန်နေရသူတွေတောက်ရည်တန့်ရဖို့အတွက်ဘယ်လိုလုပ်နိုင်လဲဆိုတော့အမေရိကန်စစ်တပ်တဘာဝဝန်းကျင်ကျန်းမာရေးဆိုင်ရာအကြီးအကဲတူဖြစ်တဲ့ဦးသူရအောင်ကိုနေနေပြန်ပြောင်းပြပေးပါတော့တောက်တုံးနိုင်တဲ့အရေးရအောင်မျက်စိနဲ့မြင်နိုင်တဲ့အရာတွေကို physical removal ကိုကိုယ်တိုင် filtration လို့စစ်ထုတ်ပစ်တာ chemical removal လို့ခေါ်တဲ့ဓာတ်ရုပ်ပစ္စည်းသုံးပြီးဒစုဒစီးတဲ့ဖြစ်အောင် coagulation လုပ်ပြီးဖယ်ထုတ်တာနဲ့ biological removal လို့ခေါ်တဲ့ပိုးတွေတက်ပြီးဖယ်ထုတ်တန့်စင်နိုင်တာတွေလုပ်နိုင်တယ်လို့ပြောပါတယ
်အစင်းစင်းကတော့ဒီမြင်နေရတဲ့ပိုးလောက်လားတို့ဒီရေညှိတို့ဘာတို့စစ်ထုတ်ရတာပေါ့ဒါမြင်ရတာပမာပမာတော့ဟိုလူတိုင်းလုံနေကြပါရဲ့ဟိုအိမ်ကြီးလေးကိုရေစစ်လုတ်တဲ့ပုံစံမျိုးနဲ့ဒါတော့မြင်နေရတဲ့အရာမှန်တယ်မြတ်ခတ်ထုတ်တာပေါ့အဲ့အဆင့်ပြီးသွားရင်ဒုတိယနည်းရတော့ဓာတုဗေဒနည်းရပေါ့ဒီနိုင်ငံမှာတော့တွင်တွင်ကျဲကျဲဓာတုဗေဒနည်းကိုသုံးတယ်ဒီကလိုရင်းခတ်တာတို့တိတ်တိတ်ညားလွန်းရင်လည်းကလိုရင်းကလူဒုက္ခပေးတယ်တိတ်နဲလွန်းရင်လည်းဒီရေထဲမှာရှိတဲ့ပိုးလောက်လားတွေကိုမတက်တာတို့ဘာလို့ရှိလဲတခြားဓာတ်ရုပ်တွေကနေရတော့ဘာလဲဆိုတော့ဒီရေပေါ်ပေါ်နေတဲ့ရေညှိလို့ဘာလို့ဟိုသူကထုံပြီးတော့အနေထိုင်နေတာပေါ့ coagulation ဆိုတာအဲ့ဒီဥစ္စာအနေထိုင်တော့မှရှင်းလို့ပိုလွယ်တာပေါ့နောက်တတိယနည်းကြတော့မှဒီနေရာတွေနဲ့ရှင်းမရတဲ့ဒီ bacteria တို့ပါတဲ့ပိုးတွေ parasite တို့ပါလို့ရှိတယ်အဲ့ဒါတွေကတော့မျက်လုံးနဲ့လည်းမမြင်နိုင်ဘူး chemical နဲ့လည်းတခါတလေလွတ်သွားနိုင်တယ်ဆိုရင်ဒီစီဝဗေဒနီးရရှီပုတ်ပွဲစုအောင်အကောင့်လေးကိုတတ်လိုက်ရတာပေါ့နော်ဒီလိုပဲပြောအဲ့တော့နီးသုံးနီးအခြေခံရှိပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီနီးသုံးနီးတဲ့ဟာပထမဆုံးနီးပေါ့နော်ကိုယ်တိုင်စစ်ထုတ်တဲ့နီးပေါ့နော်အော်ဘလို့ဟာမျိုးတွေနဲ့စစ်ထုတ်နိုင်တယ်တောတွေတောင်တွေထဲမှာလွယ်လွယ်ကူကူရနိုင်တဲ့ဥစ္စာပေါ့နော်ဘလို့စစ်ထုတ်နိုင်တဲ့ဒီရေကိုအဲ့ဒါလေးအရင်ပြောပြပေးပါ
ဟုတ်ကဲ့ဒီတချို့ကတော့ဝါးတွေသုံးတယ်တချို့ကတော့ဟိုပလတ်စတစ်သေးသေးလေးတွေကိုသုံးတယ်အပုတ်သေးသေးလေးဖောက်လိုက်ပြီးတော့အောက်ဆုံးမှာတော့ဟိုယိုယိုဟိုအဝိစ္စလိုဟာမျိုးပေါ့ခံလိုက်တာပေါ့အဝိစ္စလိုအဲ့လိုမျိုးခံလိုက်ပြီးတော့သူ့အထက်မှာဘာထမ်းလဲဆိုတော့အရန်ကိုနှုတ်ညံ့နဲ့တဲလိုမျိုးထည့်လိုက်တယ်တဲပြီးတော့မှအပေါ်ကကြောက်ခဲပေါ့ကြောက်ခဲအထက်မှာမှတခါဟိုအမီးသွေးပေါ့အမီးသွေးတွေကိုအမှုန့်ကြည့်ပြီးတော့ထည့်လိုက်တာအစင့်စင့်ဟိုရေပေါ်ကလောင်းလိုက်တဲ့အခါမှာဒီနှုတ်ညံ့တွေပို့ပြီးတော့တေးတာတွေကိုဟိုဖြတ်ထုတ်သွားလေပေါ့နောက်ဆုံးအောက်ဆုံးကအဝိစ္စရေစစ်မှာပမာဏမှာတော့ကျွန်တော်တို့ရေစစ်ပဲသုံးလေးရှိတယ်ရေစစ်အထက်မှာတခါခုနပြောတဲ့မိသွေးမှုံတို့ဟိုတဲတို့ကြောက်ခဲတို့ထည့်လိုက်တဲ့အခါမှာမိသွေးမှုံကတော့ဒီအောက်ဆီဒိုက်ဖြစ်ပြီးသားဆိုတော့သူကဟို chemically ပေါ့နော်လေထဲမှာလွတ်နေတဲ့ lint ဆိုတော့ဟိုပေါ့အမွှေးလိုပါလို့မျိုးသူကကတ်သွားနိုင်တာပေါ့အဲ့လိုမျိုးရှိတော့ခါကြတော့ဟို chemically ရောခုနဓာတုဗေဒနီရောဟိုယူပဗေဒနီရောနှစ်မျိုးလုံးအသုံးဝင်ပြီးတော့မျက်လုံးနဲ့မြင်ရတဲ့မှန်သမျှပယ်ထုတ်သွားတာပေါ့ဒါတော့ယူပဗေဒနီပဲအခြေခံပေါ့နော်ဒါဒီတိုင်းမိုင်မလုံနေကြဒါပေမဲ့အဲ့တခုတည်းနဲ့ဝင်ယောဂါတွေဘာတွေမဖြစ်နိုင်ဘူးတော့မဖြစ်နိုင်ဘူးမိုင်မဲကျွန်တော်တို့ဒီလိုပဲရေစစ်ပြီးတောက်လာတာပဲဒါပေမဲ့ဒီချက်ပိုလုံးတဲ့
ဆက်ဆိုရင်တောရီတောင်နေတဲ့မှာရေဘူးပါသွားတဲ့ဆိုလို့ရှိရင်ဟိုပလတ်စတစ်ဘူးလေးပေါ့နော်ဟိုတစ်ခါတုန်းရေဘူးနဲ့ဆိုရင်ရောတောက်ရေဘူးဒါမျိုးစစ်လို့ရလားဆိုတော့လည်းမျိုး
ဟုတ်ကဲ့ကျွန်တော်တို့ YouTube တို့ဘာလို့မှလည်းနီးတွေပြထားပါတယ်အစင်းစင်းဒီအဝိစ္စလေးကိုခံဖို့တို့ဘာလို့ပြောပြီးတော့လှုပ်လိုက်တဲ့အခါမှာအ ਨੇ ဆုံးဟိုမြင်နိုင်တဲ့ပိုးလောက်လားတို့ဘာလို့ပေါ့နော်ဒီချင်းဖြစ်မဲ့ပိုးလောက်လားတို့နောက်ရေညှိတို့ဘာလို့တော့မျက်လုံးနဲ့မြင်ရတဲ့အတိုင်းပယ်သွားတာပေါ့ဒါမျိုးလေးတွေတော့ပြထားတယ်ဒါပေမဲ့အဲ့ဒါကဖိုင်နယ်မဟုတ်ဘူးခင်ဗျာ
အဲ့ဒါဒီလိုမျိုးရေစစ်ပြီးလို့ရှင်ပို့ပြီးစိတ်ချအောင်ပေါ့နော်အဲ့ဒါဓာတ်ပိရနီးနဲ့လုတ်တယ်အောင်ဘယ်လိုလုတ်လဲပြောပြပေးပါ
ဟုတ်ကဲ့ဟောဒီမှာတော့တွင်တွင်ကျယ်ကျယ်ရှိပါတယ်အမေရိကမှာတော့ဒီရေတွေအကုန်လုံးကအဲ့လိုစစ်ပြီးမှထွက်လာတဲ့ရေကိုကျွန်တော်တို့စစ်တပ်တွေဘာတွေမှာ training လုတ်တယ်ဆိုရင်လည်းအဲ့ဒီလိုထွက်လာတဲ့ရေကိုမှ chlorine ထည့်ရတယ် chlorine ကို2 milligram per 1 liter ဆိုတော့ 2 parts per million ပေါ့ဒါပေမဲ့အဲ့ဒီ 2 parts per million ရေကိုတောက်လိုက်ရင်အရန်ကိုပဲ chlorine ni na haw ni le bo no da mae city water is not tasty water tasty lo ma phit hu da mae lu ro se phit de bo da ba mae lu chano ro ho aim ni ba ri ma phwin pi lo taw mae so yin no 2 parts per million lo ma shi hu tu a 0.2.3 lo pe shi de ai 0.2.3 lo aim go yauk pho so yin tu ro a sa the de nya a de 2 lo phit aw the pe ya da bo no chemical de ai chemical the ya de a chang yin a ဟိုပါပေါ့အဓိကကတော့ဘက်တီးရီးယားတွေပေးပေါ့ဟိုဘက်တီးရီးယားတွေကဒီကမ်မီကယ်ဓာတ်များတဲ့အခါမှာသူအသက်မရှင်နိုင်တဲ့အခါကျတော့ဒီဟိုကိုယ်ဝင်နေအောင်မရောက်သွားဘူးပေါ့ရေနဲ့ပတ်သက်တဲ့ဆိုးရတဲ့ဘက်တီးရီးယားတွေခန္ဓာကိုယ်ရဲ့မရောက်အောင်ကလိုရင်းကိုတုံးပါတယ်ကလိုရင်းတမျိုးနဲ့အဆင့်တည်းလားဒါမှမဟုတ်ရေတွေကဒီပိုးမွားတွေပါမပအောင်ဓာတ်တွေနည်းနည်းဖယ်တာတခြားဘာမျိုးတွေရှိပ ตาเบเม่โหตอเรมาตองเนซอยไอโอรีนแท็บเล็ตดิตองเนไอโอรีนแท็บเล็ตนะลงติเตลีนะคู่โหแท้ลายเองไอ้ดองซาวาตาโอตัวอโลโลยเองอเนถ่ายนัวราบ่อดิกะอเนถ่ายบ่ตัวเอาลงตาโหบ่ทารุเบราณียะเอริไอโอรีนแท็บเล็ตกะบะลောက်ที่ลวยแล้วซอยยีดองสิสยามะลูเบเนดิแท้ไล่ทาเนอเนถ่ายนัวราบ่อเนถ่ายนาเนโหหัวบ่เนาะเฉ็จๆเนาะตอกลุยาเด
แต่แบบแม่ดูแลสิมันเปลี่ยนเดียวโจวี่รอต่องนายเนาะปูกองน่ะบ่ตัวเจนเราซีว่าเบรานี่อ่ะเทเรมาปาลานายเนี่ยแบคทีเรียดิตะฟูลูดีดาวกุลาตมะกะโรบารัวอะจีต่อเยด้วยเนาะดุขะยอกเนี่ยตูดิเปียนไอโอดีนอะเปียเสียเปียดิเปียดไปสรเอาญูดิต่องมาบ่เนาะ
โอเคโหเจนเราซูนามิผิดตรงบารัวซุเป็นเลยีโหต้องนามิโหรูบารุดาญูสิเดอินโดนีเซียรูบารุมาดาโซยินตูอ่ะดิกุญีแม่อะตินเนี่ยไอโอดีนแท็บเล็ตดิเปียเดยีเนี่ยปัดตะเดยอกาดิม
None of them are going to be somewhere.
တော်ခင်မျိုးတဲ့အပတ်စဉ်တင်ဆက်ပေးနေကြဖြစ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA ကိုတည်သချင်းတောင်းခြင်းတွေဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုတော်ခင်မျိုးတက်ကပဲပြောပြပေးပါအောင်ခင်ဗျာ
မြန်မာစစ်ကောင်စီရဲ့လုပ်ရက်တွေကိုနိုင်ငံတကာအသိုင်းအဝိုင်းကနေတညီတညွတ်ထဲဆန့်ကျင်ကြောင်းပြသကြဖို့အမေရိကန်ကထပ်မံတိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်ဟာတရားဥပဒေစိုးမိုးရေးကိုလေးစားမှုမရှိတယ်လို့မြန်မာပြည်သူတွေရဲ့ဆန္ဒကိုလည်းလေးစားမှုမရှိတာအတွက်အမေရိကန်ဘက်ကအဓိကစိုးရိမ်နေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနဒုတိယပြောခွင့်ရဂျလီနာပေါ်တာကတောက်ကြံနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာနိုင်ငံချင်းအကြမ်းဖက်မှုတွေချက်ချင်းရပ်တန့်ဖို့အတွက်မြန်မာစစ်တပ်ကအာဆီယံအဖွဲ့အစည်းကိုဂရိပေးထားပေမယ့်အခုလီလိုက်နာတာမတွေ့ရသေးတယ်လို့စစ်ရင်အားကိုပါထပ်ပြီးဖြည့်တင်းနေတဲ့အတွက်အခြေအနေတွေပိုးပြီးမဆိုးအောင်ကာကွယ်တဲ့အနေနဲ့ရက်တန်းကရက်ဖို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်စလက်ကတောင်းဆိုလိုက်ကြောင်းအတွင်းမှုချုပ်ရဲ့ဒုတိယပြောခွင့်ရဖရန်ဟက်ကတောက်ကြံနေတရင်စာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးအခုချိန်ထိစစ်တပ်နဲ့ရဲကြောင်တည်ဆွမ်းလာသူပေါင်း860ကျော်နဲ့အဖမ်းခံသူက4800ထက်မနည်းရှိနေတာဖြစ်ပြီးအခုလိုမြန်မာနိုင်ငံတွင်ဖြစ်ပွားနေတာတွေအတွက်မြန်မာစစ်တပ်မှတာဝန်ရှိတယ်လို့လည်းသတိပေးလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်အခြေအနေတွေမတိမငြိမ်ဖြစ်နေချိန်မှာပဲကိုဗစ်ရောဂါကူးစက်မှုကပြန်ပြီးတိုးလာနေပါတယ်။ကျေးဇူးပြည်နေကဒီရောဂါကူးစက်ခံသူ161ယောက်ထပ်တွေ့ခဲ့ရတယ်လို့သိဆုံးရသူက4ယောက်ရှိနေပါတယ်။
ကျေးဇူးပါခင်ဗျာတည်တင်းအကြီးကျုပ်ကိုပြောပြသွားတာကဒေါခင်မျိုးသက်ဖြစ်ပါတယ်ခင်ဗျာဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရဲမောင်ဖြစ်ပါတယ်အတံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ White Zone နဲ့ Joe Gill တို့ဖြစ်ကြပါတယ်စနေနေ့မနေ့ခင် VOA ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလမ်းမီတာ190 kHz တင်ငါခွန်ငါတို့ကနေကျွန်တော်တို့တင်ဆက်ခဲ့တာဖြစ်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ဗီဒီယိုကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။